Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ။ UAE American တန်ရဲ2020ခုနှစ်ဇူလိုင်လ10ရက်ဗူဒူးညပဲအစီအစဉ်လေးကိုည9:00နာရီကနေ10:00နာရီအထိ9.31 kHz 9833ည9.32 kHz 9303ည9.51 kHz 9885လောက်ကနေတစ်ဆင်းဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်နေပါပြီ။ COVID-19 ရေပေါ်အခြေအနေကြောင့် UAE အစီအစဉ်လေးကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်းဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိနေမှမျှသတင်းအောင်လို့ပြောပြပါမယ်။အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအရေအတွက်ရော့လာပြီဆိုပြီးစိတ်အေးလက်အေးရှိနေကြဖို့ကူးစက်ရောဂါဆိုင်ရာထိပ်တန်းပညာရှင်ဒေါက်တာအန်ထိုနီဖောက်ချီကအင်္ဂါနေ့မှာသတိပေးလိုက်ပါတယ်
။ It's a false narrative to take comfort in a lower rate of death.
ဒီဆုံးမှုရည်တွေရောလာတာကြောင့်စိတ်ချလက်ချနေလို့ရပြီဆိုတာကလွဲမှားတဲ့ပြောဆိုချက်ပါပဲ။ဒီဗိုင်းရပ်စ်နဲ့ပတ်သက်ပြီးစိတ်ကိုအန္တရာယ်ကြီးပြီးတော့ဆိုးရွားတဲ့တခြားကိစ္စတွေအများကြီးရှိပါတယ်။အယူလွဲပြီးစိတ်ရည်လက်ရည်မနေကြပါနဲ့လို့ဒေါက်တာဖောက်ချီကပြောပါတယ်။အမေရိကန်ထက်လက်တော်မတ်ဒေါက်ဂျုန်းစ်နဲ့ Facebook ကနေတိုင်းရိုက်လွှင့်တဲ့အမေဖြစ်အစီအစဉ်တစ်ခုအတွင်းဒေါက်တာဖောက်ချီကအဲ့လိုပြောသွားတာပါ။အမေရိကန်မှာ COVID-19 ရောဂါကြောင့်ဒီဆုံးမှုရည်တွေဟာဒီနေ့အထိဆိုရင်တသိန်း300000ကျော်ရှိပြီလို့ဂျွန်ဆော့ပကင်းစ်တက္ကသိုလ်ကပြုစုနေတဲ့သင်ခန်းတွေမှာဖော်ပြထားပါတယ်။ဒီဆုံးသူအရေအတွက်ဟာဆယ်စားရော့သွားပြီဆိုပြီးသမ္မတဒေါ်နယ်ထရမ့်ကထွတ်တာမှာအင်္ဂါနေ့ညကရေးခဲ့တာပါ။အမေရိကန်တနေငံလုံးမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်3တန်းကျော်သွားပြီဖြစ်ပြီးတကမ္ဘာလုံးအနေနဲ့ဆိုရင်တော့ကူးစက်သူ12တန်းနီးပါးနဲ့ဒီဆုံးသူက5,400ကျော်နေပြီဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်မှုစီစဉ်ထားတာဟာဖွံ့ဖြိုးဆဲနိုင်ငံတွေအတွက်သိကူဆိုးရွားတဲ့တက်ရောက်မှုတွေဖြစ်စေလိမ့်မယ်လို့ဒီနိုင်ငံကဒီကနေ့ဝေဖန်ပြောဆိုလိုက်ပါတယ်။နိုင်ငံတကာတိုင်ဝမ်အနေနဲ့ WHO အပေါ်ပိုးပြီးတော့ထောက်ခံပံ့ပိုးသွားကြဖို့ဒီနိုင်ငံအနေနဲ့တိုက်တွန်းပါတယ်လို့လည်းဒီနိုင်ငံရဲ့ဌာနပြောခွင့်ရချော်လီချန်းကဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်သတင်းတော်တွေကိုပြောသွားပါတယ်။ WHO ကလည်းနှုတ်ထွက်မယ်ဆိုပြီးအမေရိကန်ကအကြောင်းကြားတာကိုလက်ခံရရှိပြီးတဲ့နောက် 2021 ခုနှစ်ဇူလိုင်လ6ရက်နေ့မှာအမေရိကန်နှုတ်ထွက်တော်မှာဖြစ်တယ်လို့ကုလသမဂ္ဂကအင်္ဂါနေ့မှာပြောထားပါတယ်။ WHO ရဲ့စီမင်းစည်းကမ်းတွေအရနှုတ်ထွက်မယ်လို့တရားဝင်အကြောင်းကြားပြီးတစ်နှစ်ကြာမှတရားဝင်နှုတ်ထွက်ခွင့်ရမှာဖြစ်ပါတယ်။ဒူလိချူအဖွဲ့ဟာ COVID-19 ကာယရောဂါကာလအတွင်းတရုတ်နိုင်ငံရဲ့လက်ကင်တို့ဖြစ်လာနေတယ်လို့အမေရိကန်ကဆွဆဲထားတာပါ။ဒူမာလာမှာကျင်းပမဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုဇာပြူသမ္မတလောင်းအဖြစ်ဝင်ရောက်ရှင်တိုင်ခွင့်ရဖို့တေချာသလောက်ဖြစ်နေတဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကတော့ရွေးကောက်ပွဲမှာသူအနိုင်ရရင်ဒူလိချူအဖွဲ့လည်းပြန်ဝင်မယ်လို့ပြောထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာဒီကနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူ1853ဦးရှိတာကြောင့်တရက်အတွင်းကူးစက်သူအရေအတွက်အများဆုံးနဲ့ဆန်းနေတင်သွားပြီးစုစုပေါင်းကူးစက်သူအရေအတွက်68,000ကျော်သွားပါပြီ။နောက်ထပ်သေဆုံးသူ50ထပ်တိုးတဲ့အတွက်စုစုပေါင်းသေဆုံးသူအရေအတွက်က3,400နီးပါးရှိသွားပြီလို့အင်ဒိုနီးရှားကျန်းမာရေးဌာနတာဝန်ရှိသူဖြစ်တဲ့အာခမက်ယူရန်တိုကပြောပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုအရေအတွက်အများဆုံးရှိထားတဲ့မြို့တွေထဲကမြို့ဖြစ်တဲ့မွန်ဘိုင်းမြို့မှာဆရာဝန်ဆေးလက်မှတ်မလိုပဲ COVID-19 တက်ခွဲစစ်ဆေးဖို့အာဏာပိုင်တွေကခွင့်ပြုလိုက်ပါတယ်။တခြားမြို့ကြီးတွေမှာတော့ဆရာဝန်ခွင့်ပြုချက်ဆေးလက်မှတ်နဲ့မှ COVID-19 ဆစ်လို့ရပါတယ်။အိန္ဒိယတနိုင်ငံလုံးမှာ COVID-19 ကြောင့်သေဆုံးသူ2,600ကျော်သွားပြီဖြစ်တယ်လို့ကူးစက်သူကလည်း3,400ကျော်သွားပါပြီ။မြန်မာနိုင်ငံမှာတော့အင်္ဂါညနဲ့ဗုဒ္ဓဦးနေ့မနက်ပိုင်းကတက်ခွဲနမူနာစုစုပေါင်း1,500နီးပါးကိုစစ်ဆေးခဲ့တာမှာရောဂါပိုးကူးစက်သူထပ်မတွေ့ရသေးပါဘူး။ဒီကနေ့မနေ့ခုနကအချိန်ကျန်းမာရေးဌာနကနောက်ဆုံးထုတ်ပြန်ချိန်ထိ COVID-19 ကူးစက်သူအရေအတွက်316ဦးရှိထားပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်နဲ့ထိပ်တီးအစည်းအဝေးဖြင့်နောက်တစ်ချိန်တွေ့ဖို့သူ့ဘက်ကလမ်းဖွင့်ထားတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။မြောက်ကိုရီးယားဘက်ကအမေရိကန်နဲ့ထပ်ပြီးဆွေးနွေးဖို့စိတ်ဝင်စားဘူးလို့ပြီးခဲ့တဲ့တစ်ပတ်အတွင်းနှစ်ချိန်ပြောခဲ့ပြီးတဲ့နောက်မှာပဲသမ္မတထရမ့်ကအခုလိုပြောတာပါ။ထိပ်တီးဆွေးနွေးပွဲနောက်တစ်ချိန်ထပ်လုပ်တာကဆမ်အတွက်ပြည်တွင်းနိုင်ငံရေးမှာအကျိုးမြတ်ရတာပဲဖြစ်စေလိမ့်မယ်လို့မြောက်ကိုရီးယားဘက်ကပြောထားပါတယ်။သမ္မတထရမ့်ကတော့သူတို့တွေ့ကျင်နေတယ်လို့ကျွန်တော်နားလည်ထားပါတယ်။အဲဒါဆိုတေချာပေါက်တွေ့မှာပေါ့လို့အတ္တလန္တာပြည်နယ်ဂျော်ဂျီယာမြို့အခြေဆိုင်ဂရီးရုပ်တံသတင်းဌာနက Greater Van Susteren နဲ့အင်္ဂါနေ့ပြည်သူ့မိန်းမကတခုပြင်ပြောသွားပါတယ်။တွေ့တာကအထောက်အကူဖြစ်စေမယ်ဆိုရင်ကျွန်တော်တွေ့မှာပါလို့လည်းနောက်ပိုင်းမှာသမ္မတထရမ့်ကအဖြစ်ပြောပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ဌာနတာဝန်ရှိသူတို့ဖြစ်တဲ့ကွမ်ဂျွန်ဂုံကတော့နောက်တစ်ချိန်ထပ်ပြီးရှင်းရှင်းပြောရရင်အမေရိကန်နဲ့တွေ့ဆုံဆွေးနွေးဖို့ကျွန်တော်တို့မှာရည်ရွယ်ချက်လုံးဝမရှိပါဘူးလို့နိုင်ငံပိုင် KCNA သတင်းဌာနမှာအင်္ဂါနေ့ကဖော်ပြတဲ့ဆောင်းပါးတစ်ခုတွင်ပြောထားပါတယ်။သမ္မတထရမ့်နဲ့ကင်ဂျွန်တို့ဒိုဘာလအမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်တွေ့ဆုံဆွေးနွေးတာမြင်တွေ့ကျင်ပါတယ်ဆိုတာကို တောင်ကိုရီးယားသမ္မတမွန်ဂျေအင်ကဒီလအစောပိုင်းမှာပြောခဲ့တာဖြစ်ပါတယ်
တဲ့ညားပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဘိုင်းဒိုမီတာ31 kHz 9833ညဘိုင်းဒိုမီတာ32 kHz 9303ညဘိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်နေပါတယ်ရှင
်မင်္ဂလာပါရှင်ကျွန်မများတစ်စင်းအောင်ပါသတင်းတွေကိုဆက်လက်ကြည့်ညာတည်သွားပါမယ်ရှင်ကိုရိုနာဗိုင်းရပ်စ်ကရေနောက်ဆက်တွဲသက်ရောက်မှုတွေကိုတုံ့ပြန်ဖြေရှင်းမှုနိုင်ငံအလုံးပါဝင်တဲ့ချင်းကပ်မှုနဲ့အဖြေရှာကြဖို့ကမ္ဘာကောင်ဆောင်တွေကအပြည်ပြည်ဆိုင်ရာအလုံသမားရေးရာအဖွဲ့ ILO ထိပ်သီးညီလာခံကနေတောင်းဆိုလိုက်ကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်တစ်ကမ္ဘာလုံးကအလုံသမားတွေဘယ်တော့မှမကြုံခဲ့ဘူးတဲ့အချက်အသေးကြီးကိုရင်ဆိုင်နေရတယ်လို့ ILO အတွင်းရေးမှူးချုပ်ဂိုင်ရိုက်တာကပြောပါတယ်။အခုအချက်တွေဟာကျန်းမာရေးအလုပ်ကိုင်းနဲ့စီးပွားရေးကြားရွေးချယ်ရမယ့်အခြေအနေမျိုးမဟုတ်ပဲအလုံးဆက်ဆက်နေတာဖြစ်ကြောင်းနဲ့တစ်ကမ္ဘာလုံးတွေရှုံနေမှုဒါမှမဟုတ်ရင်ဆိုင်ကျော်လွှားနိုင်မှုဆိုတဲ့ရလဒ်နှမျိုးပဲရှိကြောင်းကုလသမဂ္ဂဒီမူချိုအန်တိုနီယိုဂူတာရက်စ်ကပြောပါရယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကရောဒီအချက်အသေးကြီးကိုရှေ့တန်းကရင်ဆိုင်နေရတဲ့သံပေါင်းများစွာသောကျန်းမာရေးလူသားတွေကိုအကာအကွယ်ပေးဖို့တစ်ကမ္ဘာလုံးမှာတောင်းရင်ရှိတယ်လို့လည်းပြောပါရယ်။2020ပြည့်နှစ်ပထမနှစ်ဝယ်မှာကမ္ဘာတဝန်းကလူသားတွေအလုပ်လုပ်တဲ့နိုင်စုစုပေါင်းကခမန်းထားတာထဲသီးသီးတသာရောချခဲ့တယ်လို့လည်း ILO ကပြောပါရယ်။ထိုင်းနိုင်ငံဟာအစောပိုင်းတုန်းကကိုရိုနာဗိုင်းရပ်စ်ကူးစက်မှုထိန်းချုပ်ထားနိုင်တဲ့နိုင်ငံတချို့နဲ့အပြန်အလှန်ခီးသွားသဘောတူညီမှုတွေကိုပြန်လည်စတင်မှုပြင်ဆင်နေပေမဲ့အခုအဲ့ဒီနိုင်ငံတွေမှာတကြောပြန်ရောဂါကူးစက်မှုတွေကြုံနေရတာကြောင့်အစီအစဉ်တွေနှောင့်နှေးသွားလိမ့်မယ်လို့ထိုင်းအကြီးအကဲအရာရှိသူကရိုက်တာသတင်းကိုဒီကနေ့ပြောပါတယ်နိုင်ငံအထက်စီးပွားရေးဖြစ်တဲ့ခီးသွွားလုပ်ငန်းကိုပြန်ပြီးမြှင့်တင်ဖို့အတွက်ဒီနှစ်နောက်ပိုင်းမှာဩစတြေးလျ၊နယူးဇီလန်နဲ့ဟောင်ကောင်တို့နဲ့အပြန်အလှန်ခီးသွွားသဘောတူညီမှုတွေပြုလုပ်သွားဖို့အစီအစဉ်ခဲ့ပါတယ်။အစပိုင်းတုန်းကယောဂကူးစက်မှုကိုထိန်းချုပ်ထားခဲ့တဲ့အဲ့ဒီနိုင်ငံတွေမှာတကြောပြန်ကူးစက်မှုအစ်စ်တွေကြောင့်အစီအစဉ်တွေနှောင့်နှေးသွားလိမ့်မယ်လို့ထိုင်းခီးသွွားလုပ်ငန်းအာဏာပိုင်အဖွဲ့အကြီးအကဲယူတာဆက်စူပါဆော့နာပြောပါတယ်။အခုလက်ရှိထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအစ်စ်တွေကပြပခါပြန်ရောက်လာသူတွေထဲမှာဖြစ်ပြီးပြည်ရင်းကူးစက်မှုရှိတာ44ရဲ့စက်တိုင်းရှိနေပြီဖြစ်ပါရဲ့ရှင်။တရုတ်ပြည်မှာကြီးကပြဋ္ဌာန်းခဲ့တဲ့ဟောင်ကောင်မျိုးသားလုံခြုံရေးဥပဒေမှာအဓိကနေရာကပါဝင်နေတဲ့မျိုးသားလုံခြုံရေးရုံးကိုဟောင်ကောင်မှာဒီကနေ့ဖွင့်လှစ်လိုက်ပါတယ်။ဟောင်ကောင်မျိုးသားလုံခြုံရေးစောင့်ရှောက်ရေးရုံးတို့တရားဝင်ခေါ်ဆိုတဲ့အဲ့ဒီဌာနဟာမကြသေးခင်ကပြဋ္ဌာန်းခဲ့တဲ့အမျိုးသားလုံခြုံရေးဥပဒေကိုဟောင်ကောင်သားတွေလိုက်နာရေးစောင့်ကြည့်ကုတ်ခဲ့သောမှဖြစ်ပါတယ်။ခီးသွွားဧည့်သည်တွေအလားများရဲ့မြို့လေကမက်ထရိုပါ့ခ်ဟိုတယ်မှာအဲ့ဒီရုံးရဲ့ဆိုင်ဘုတ်ကိုဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကဖွင့်လှစ်ပေးခဲ့တာပါ။အုပ်ချုပ်ရေးမှူးလမ်နဲ့အတူအမျိုးသားလုံခြုံရေးရုံးသေးရဲ့အကြီးအကဲဆန်ရင်ချောင်းပေကျင်းမြို့အခြေဆိုင်ဟောင်ကောင်ဆက်သွယ်ရေးရုံးအကြီးအကဲလီဝေနင်းတို့အပြင်ဟောင်ကောင်အုပ်ချုပ်ရေးမှူးဟောင်နှုတ်ဦးဖြစ်တဲ့တန်ချီဟွားနဲ့လူချွန်ရင်းတို့လည်းဖွံ့ဖွဲကိုတက်ရောက်ခဲ့ကြပါတယ်။မကြသေးခင်ကပြဋ္ဌာန်းခဲ့တဲ့အမျိုးသားလုံခြုံရေးဥပဒေအရခွဲထွက်မှုအဖြစ်အမှောင်လုပ်မှုအကြမ်းဖက်မှုနဲ့နိုင်ငံသားအစိုးရတွေနဲ့ပူးပေါင်းမှုဆိုတာတွေလုပ်တဲ့လူယူဆရသူတွေကိုမဆိုထောင်ဒဏ်တက်တဲ့တကြုံချီပြစ်ပေးနိုင်ပါတယ်။ကမ္ဘာတစ်လွှားကိုဗစ် -19 ရောဂါကူးစက်မှုနှုန်းဆက်ပြီးတော့မြင့်တက်နေချိန်မှာပဲဒီကနေ့အာရှအစုရှယ်ယာဈေးကွက်မှာအတက်အကျတွေရှိခဲ့ပါတယ်။တိုကျိုနီကေးညွန်ငင်းကဈေးပိတ်ချိန်မှာ 3.9% ကန်နှုန်းကျဆင်းခဲ့ပါတယ်။ဒီကနေ့နောက်ပိုင်းဟောင်ကောင်ဟန်ဆိုင်ညွန်ငင်းက 3.4% ကန်နှုန်းနဲ့ရှန်ဟိုင်းကွန်ပိုစစ်က 2.1% ကန်နှုန်းအတက်ပြခဲ့ပါတယ်။ Australia S&P ASX က 2.5% ကန်နှုန်းကိုရီးယား KOSPI က 3.2% ကန်နှုန်းနဲ့အိန္ဒိယ Sensex အညွန်ငင်က 3.1% ကန်နှုန်းအတိအကျဆင်းရဲနေတဲ့ဗုဒ္ဓဦးနေနောက်ပိုင်း Taiwan DSCC အညွန်ငင်က 3.6% ကန်နှုန်းမြင့်တက်ခဲ့တာပါဒီကနေ့ရင်းနှံစိမ်းစည်းကွက်မှာလည်း American ရင်းနှံစိမ်းတစ်စီးကို 40.42 ဒေါ်လာနဲ့ 3.5% ကန်နှုန်းကျဆင်းခဲ့ပြီးနိုင်ငံတကာစံတက်မှတ်ထားတဲ့ Brent ရင်းနှံစိမ်းတစ်စီးကို 42.88 ဒေါ်လာနဲ့ 3.4% ကန်နှုန်းကျသွားခဲ့ပါတယ်American အဓိကအစုရှယ်ယာကြိုယောင်းကြိုဝယ်ဈေးကွက်မှာတော့ Dow Jones နဲ့ S&P 500ညွန်ကိန်းတွေကြာရေးပြပြီး Nasdaq ညွန်ကိန်းကတော့တိတိတသာပြောင်းလဲခြင်းမရှိခဲ့ပါဘူးရှင်ဒေါ်လာ ရှင်များရှင်ဗုဒ္ဓဟူးနေ့တွင်နောက်ဆုံးရသတင်းတွေကိုနားဆင်လို့ပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်ဆင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ရခိုင်ပြည်နယ်မှာစစ်တပ်ကဖမ်းဆီးထားသူ7ယောက်ကိုအကြမ်းဖက်မှုနဲ့ဆက်နွယ်တဲ့ဆိုးဆွဲချက်တွေနဲ့အမှုဖွင့်လိုက်တဲ့အကြောင်းတင်ဆက်ပေးချင်ပါတယ်။ကျွန်တော်ကနိုင်ကွင်းအိမ်မှာကြောက်တော်မြို့နယ်ကစ္စဘနေတီတရားရှိလုံချုံရေးသောက်ဖုတ်ဝင်တွေကနေစွန်လတရနေ့ကနေ၃ရက်နေ့ထိတွာလာသူတွေကိုစစ်ဆေးရမှာအေးရခိုင်လက်နက်ကိုင်ဖွဲ့နဲ့ဆက်နွယ်နေတဲ့ဆိုပြီးမသိင်္ဂါမှုနဲ့ဖမ်းဆီးထားသူ၃ဦးကိုကြောက်တော်မြို့နယ်ရဲစခန်းကိုလွှဲပြောင်းပြီးအကြမ်းဖက်တပ်ဖြတ်ရေးဥပဒေနဲ့အမှုဖွင့်ထားကြောင်းကြောက်တော်မြို့ခံကိုကျော်လှမ်းမြင့်ကပြောပါတယ်
ကျေးဇူးပါနေဒီကောင်မှာဒီကျင်းနေနေနဲ့ကိုနာရီဝင်းတင်ကဒီငယ်ဆောင်ကြီးရောကဒီနေ့ဒီအဲဒီဖရဲကောင်ကြီးရောကသူစီစီတော့တုံးရောဖန်စီပြီးတော့ဟူတောက်တဲ့နေ့မြန်မာရေးစခန်းမှာအသင်ဖက်မှုပုံမှန်ငါးစီကဒီငါးစီနဲ့ကဒီနဲ့အမှုဖွင့်ရပါလိမ့်မယ
်အမှုဝိခံထားရတဲ့သူတွေကတော့ကြောက်တော်မျိုးနဲ့ဖရဲပေါင်းကြီးဝါနေမောင်မောင်သေးပိနေချောင်းကြီးဝါနေကိုရဲသွန်းနဲ့ကိုနေမျိုးသွန်းတို့ဖြစ်ကြပါတယ်မြန်မာစစ်တပ်ကဖမ်းဆီးစစ်ဆေးရမှာတော့ဖရဲပေါင်းကြီးဝါနေမမောင်သေးဟာအေအဖွဲ့ကတပ်သားစစ်ရှိသူဖြစ်ပြီးကိုရဲမင်းသွန်းနဲ့ကိုနေမျိုးသွန်းတို့ဟာအေအတရင်ပေးတွေဖြစ်ကြောင်းဖော်ထုတ်ရမိလို့ဇူလိုင်လ၄ရက်နေ့မှာ၎င်းတို့၃ဦးကိုကြောက်တော်မြို့နယ်ရဲစခန်းကိုလွှဲပြောင်းပေးပြီးအကြမ်းဖက်တပ်ရဲဥပဒေနဲ့အရေးယူဖို့စီစဉ်ထားတယ်လို့တပ်မတော်တရင်မှပြန်ကြားရေးဘက်ကမနေ့ကတရင်ထုတ်ပြန်ထားပါတယ်အမှုခွင့်ခံထားရတဲ့ပိနေချောင်းကြီးဝါနေကိုရဲသွန်းရဲ့မိသားစုဝင်တို့ကတော့ကိုရဲသွန်းနဲ့ကိုနေမျိုးသွန်းတို့ဟာအေအဖွဲ့နဲ့ပတ်သက်မှုမရှိဘူးလို့ပြောပါတယ်။အေးန
ောက်ဆက်ဆက်မှုမရှိပါဘူး။ဒီမှာတော့မှအဲ့ဒီကလေးများကပြောကျင်းတယ်လို့ပြောချင်တာ
ပါ။အလားတူကြောက်ဖြူမျိုးနဲ့တွင်တမတော်လုံချုံရဲတပ်ဖွဲ့တွေကနေဖန်စီထိန်ထိန်သားတဲ့ကတ်တပြေခြေဝါသားခုနှစ်ဦးနဲ့ဆိုင်းချုံတွင်ခြေဝါရာအိမ်မှုတူကိုလည်းအကြမ်းဖက်ဥပဒေနဲ့အမှုဖွင့်ထားကြောင်းတမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ကတ်တပြေရွာသားခုနှစ်ဦးနဲ့ဆိုင်းချုံတွင်ရွာအုပ်ချုပ်ရေးဖွဲ့ဝင်တူအပေါင်း၈ဦးကိုလာမယ့်ဇူလိုင်လ18ရက်နေ့မှာရုံထုတ်ဆစ်ဆေးမယ်လို့ကတ်တပြေကြီးရွာအုပ်ချုပ်ရေးမှူးဦးမောင်ခင်ဦးကပြောပါတယ်
။ဒီကနေ့ရနေ့ရုံတင်မယ်လို့တော့ပြောတာပြောထားတာပါ
။ကတ်တပြေကြီးရွာသားခုနှစ်ဦးနဲ့ဆန်ချွန်တွင်ကြီးရွာကယာယီမှုဦးလမ်းမြင့်ကိုအကြံဖက်စက်ကြီးဥပဒေပုံမှန်50ကကြီးစံမြင့်ဆွဲ52ညသူနဲ့တညဝရီရေသားစခန်းကတရားလူလုပ်အမှုဖွင့်ထားကြောင်းအမည်မဖော်လိုသူကြောက်ဖြူခရိုင်ရဲတပ်ဖွဲ့ဝင်တို့ကတည်ပြုပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ဇွန်လ26ရက်ညဥ်ပိုင်းကတမတော်လုံချုံရင်တပ်ဖွဲ့ဝင်တွေဟာကြောက်ဖြူမြို့နယ်ကတ်တပြေကြီးရွာကကိုဦးနဲ့ဆိုင်းချွန်တွင်ရွာအုပ်ချုပ်ရေးဖွဲ့ဝင်တို့အပေါင်း10ဦးကိုဖမ်းဆီးဆစ်ဆေးရမှာစစ်ကြောဖော်ထုတ်ချက်တွေရ10ဦးဟာအေးရခိုင်လက်နက်ကင်ဖွဲ့နဲ့ပတ်သက်ဆက်နွယ်မှုရှိပြီးအားပေးကူညီခဲ့ကြောင်းဖော်ထုတ်ရရှိခဲ့လို့ဇူလိုင်လ4ရက်နေ့မှာကြောက်ဖြူမြို့မှရဲစခန်းကိုလွှဲပြောင်းပေးရခဲ့ပြီးအကြမ်းဖက်တပ်ဖြည့်ဥပဒေနဲ့ညီတရားစွဲဆိုရေးယူသွားမယ်လို့လည်းတမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်သမတော်ပြောရေးစုဝေးရှိသူဘုံမှုရုပ်စော်မင်းထွန်းကတော့အေအေနဲ့ဆက်ဆက်တယ်လို့ယူဆရသူ၁၂ဦးရဲ့ဆက်ဆုပ်ချက်အရအမှုဖွင့်ထားကြောင်းပြောပါတယ
်သူတို့ကပြားဆက်ဆုပ်ပါတယ်သူတို့ရဲ့ဆက်ဆုပ်ချက်တွေကပါတယ်သူအရေးရှိမှလည်းဘယ်လိုလုပ်လို့ပြီးလိုက်တယ်ဆိုတဲ့ဟာအဲ့ဒါလေးကိုပူပါစေချင်ပါတယ်
ဒီခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ဒီခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားစစ်ရေးသိမ်းမှမှုတွင်တန်တရားနဲ့ဖမ်းဆီးခံရသူတွေများပြားလာနေတာပါဒီခိုင်တိုင်းတမ်းမျိုးနယ်များစီယုံ REC ကတော့ဖမ်းဆီးခံရသူ900လောက်ရှိနေတယ်လို့ပြီးခဲ့တဲ့ဇွန်လမှာပဲသတင်းထုတ်ပြန်ထားပါတယ်ကျွန်တော်နိုင်ကွင်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်ရခိုင်ပြည်နယ်မှာလက်နက်ကိုင်ပဋိပက္ခတွေကြောင့်နေရာဆုံးခါရသူတွေတိုးလာနေပြီးပြဿနာကြီးထွားလာနေတဲ့အခြေအနေကိုပြောရှင်ပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်နောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရာဆုံးခါထွက်ပြေးလာကြတဲ့စစ်ဆောင်ဦးရဲ့အခုဆိုရင်နေသိမိပါရှိနေတယ်လို့စစ်ဆောင်တွေကိုစီးရင်ကောက်ယူနေတဲ့ရခိုင်တိုင်းဒေသမျိုးနွယ်စုများစီရင် REC ကသတင်းထုတ်ပြန်လိုက်ပါတယ်နေရာဆုံးခါသူတွေတိုးလာတာနဲ့များစစ်ဆောင်ဒုက္ခတွေစခန်းတွေမှာလည်းအကြတွေးတွေကြီးထောက်လာနေတယ်လို့မြို့သားတို့တော်ကိုယ်စားလှယ်တော်ထုမေကပြောပါတယ
်အခုနောက်ပိုင်းဆိုလို့ရှိရင်ကျမတို့ဒီအခြေအနေ၃ရက်တော့တိုက်ပွဲတွေကပုံပြင်းထန်လာတယ်ပြည်သူတွေပို့ပြီးတော့အထိနာလာတယ်နောက်တစ်ခုကနေပြီးတော့ကျမတို့ပြည်သူတွေကိုအကြောက်လန့်တကြဖြစ်စေအောင်အစုလိုက်ပြုံလိုက်ထွက်ပြေးအောင်နေပြီးတော့နင်းမြရှင်းလေးလုပ်မယ်ဆိုရင်စာရီနှုတ်တယ်ကျမမဲဆန္ဒနေမှာအမ်းမှာဆိုလို့ရှိရင်နှုတ်နဲ့အဲ့လိုမျိုးဟိုတက်ဆိုင်ရာကနေပြီးသတင်းပေးချက်တွေရှိရေနှုတ်နဲ့ပေးတာတို့အဲ့ဒါရွာတွေ၃၅ရက်ထွက်ပြေးတာတို့ပြည်သူတွေကနေကျမစီကိုနေပြီးဖုန်းဆက်တာရှိတယ်လို့သတင်းတွေမှလည်းဖော်ပြကြတယ်ရှင
်မကြသေးခင်တုန်းကနေနေရှင်းလင်းရေးလုပ်မယ့်ညွှန်ကြားချက်ထုတ်ပြန်ပြီးနောက်ပြန်လည်ရုပ်သိမ်းခဲ့ပေမဲ့တိုက်ပွဲတွေဖြစ်ပေါ်နေတဲ့ရတိတော်မျိုးနေဖက်မှာလည်းထောင်တောင်းရှိတဲ့ဒေသခံတွေဘေးလွတ်ရာကိုတင်ဆောင်နေကြရတာပါဒုက္ခတွေတိုးလာတာနဲ့များရတိတော်မျိုးပေါ်မှာခိုလုံစရာနေရာခက်ခဲတွေနဲ့ကြုံနေရတဲ့အတွက်စစ်တပ်မျိုးပေါ်ထိတင်ဆောင်နေကြရတယ်လို့ဒုက္ခတွေကိုကူညီနေတဲ့ဒေသခံကိုကြုံမင်းခံရပြောပါတယ်
သူအစီကစားထုတ်ပြန်တဲ့နေရှင်ရေးစာထုတ်ပြန်ပြီးနောက်ပိုင်းမှာဒုက္ခပြည်တိုးလာတယ်ကြာအခုဒီငွေရပြည်တိုင်းမှာကြာတော့မိုးထန်လာရဲ့နောက်ပြီးတော့ဒီကပြည်ပြန်လည်မှုတင်တော့အခုဒီတောက်ကွေးပေါ့နော်တောက်ကွေးဖြစ်တဲ့လူဆိုတော့များနေတယ်တခါတိုင်းလိုလိုမှဖြစ်နေတယ်လက်ရှိကကုရင်ကစ်ဆေးတဲ့နေနဲ့ဆိုလို့ပြင်လေဒီ NGO ဒီနဲ့ကတ်တန်ထားတဲ့ခါကြာတော့ဟိုအစိုးရစီကဖေးတဲ့ဟာနဲ့
ဒီဟိုအိကျာစီဖွဲ့ပေးရှိတယ်အဲဒီလိုစီကပေးတဲ့ဟာလူမသိနေသာမှာမရှိဘူးရခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်နောက်ထပ်ထွက်ပြေးလာသူတွေပါဝင်တိနေရှိတဲ့စစ်ဘေးရှောင်တွေအတွက်တာဝန်ရှိသူတွေဘက်ကကူညီပံ့ပိုးမှုတွေအားနည်းနေတယ်လို့လည်းအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်ထုမီကပြောပါတယ်ရခိုင်ရောက်ပိုင်းကမြို့နယ်ချုံနယ်ရှင်းပြနယ်ပလောင်ဝမ်းမြို့နယ်တွေမှာအင်တာနက်လိုင် ဒီကျမတို့ညီငယ်ရေလုပ်ငန်းစဉ်တွေမှာကဒီစီဗီရှောင်ပြည်သူမရှိဘူးအဲ့မတန်အရေးပါတယ်အချက်ဖြစ်ပါတယ်နောက်တစ်ချက်ကပါလဲဆိုလို့ရှိရင်မလွဲသာမချောင်းသာလို့ထိတွေ့ကြပြီဆိုလို့ရှိရင်ကျမတို့ကပြည်သူလူထုကိုဦးစားပေးကာကွယ်ရမှာပါကိုဗန်းနိုင်ငံကရောဂါနဲ့ကြုံနေရရှင်အတိအခါရစေကြဖို့ကုလသမဂ္ဂတွင်မှုလျှောက်ကတိုက်တွန်းထားသလိုမြန်မာနိုင်ငံရှိစိတ်တန်တမန်တွင်နဲ့ကုညီပေးရေးဖ ဆန္ဒရက်ကပြက်လက်မှုနဲ့ဥယျာဉ်ဆုံးခွာရတဲ့အခြေအနေတွေပို့ဆိုးလာမှာဆိုရင်ကြောင့်လည်းမကြတဲ့ဟင်ရပဲသတိပေးထားပါတယ်ကျွန်တော်တက်နိုင်ရခိုင်ကနေသတင်းပေးပို့ထားတာပါ
ကျင်းမီမိပါကြရဆိုင်နေတဲ့ပြည်တော်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMCU ရဲ့နေ့ကျအစည်းအဝေးမှာဆွေးနွေးညှိနှိုင်းသဘောတူညီချက်ရခဲ့တဲ့အကြောင်းကိုပြောပြခြင်းပါတယ်ကျွန်တော်မိုးစောပါ နေပြည်တော်မှာနှစ်ရက်ကြာကျင်းပခဲ့တဲ့စကိုးချိန်မြောက်ပြည်တော်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMCU အစည်းအဝေးဟာဗိုလ်တုနေ့ညနေပိုင်းမှာပြီးဆုံးသွားခဲ့ပြီးသဘောတူညီချက်အချက်20ရရှိခဲ့တယ်လို့ဆွေးနွေးပွဲမှာပါဝင်သူတွေကပြောပါတယ်ဒီအစည်းအဝေးအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအစည်းအဝေးကရရှိတဲ့သဘောတူညီချက်တွေနဲ့ပတ်သက်ပြီး
ဒီသဘောတူညီချက်ပေါ့နော်အစည်းအဝေးဆုံးရချက်ကတော့အချက်20ပေါ့နော်ကျွန်တော်တို့ဒါရရှိခဲ့ပါတယ်ဒီချက်20မှာလည်းကျွန်တော်တို့ဒါ JMCU အစည်းအဝေးကို20ချိန်လောက်အစည်းအဝေးကိုလည်းကျွန်တော်တို့စတင်ပါလဒုတိယပတ်ထဲမှာဟာထပ်မံရှင်းမသွားဖို့ပေါ့နော်သဘောတူချက်တွေရရှိပါတယ်ဒါပြင်ကျွန်တော်တို့ဒီအစည်းအဝေးတွေကျွန်တော်တို့မကျင်းပနိုင်ပြီကာလပတ်မှာအရသာကိုယ်စားလှယ်တွေပေါ့ကျွန်တော်တို့
JMCU ကနေပြီးတော့ဟိုတင်ပြတဲ့ဆုံးဖြတ်ချက်တွေကိုကျွန်တော်တို့ဂျီအမ်စီကနေပြီးတော့မူဝါဒချမှတ်ပေးနိုင်တာတွေကျွန်တော်ဆောင်ရွက်နိုင်ခဲ့ပါတယ်ဒီဆုံးဖြတ်ချက်တွေမှာရုံးလှုပ်ထုံးလုံနီးဆိုင်ရာကိစ္စရပ်တွေပါဝင်ပြီးရန်ပုံငွေ300ရေးဆိုင်ရာစီမင်းရေးဆွဲဖို့ JMCSCOPNSSCWRE ဆက်လက်ကျင်းပဖို့စတာတွေနဲ့ပါဝင်ကြောင်းပြောပါတယ်
အဓိကဖြစ်တော့ကျွန်တော်တို့ပူပြီးတော့ဂျမ်စီထိထိအောင်လုပ်နိုင်ဖို့အရင်ကတည်းကနေကျွန်တော်တို့ဒီဟိုစဉ်းစားတဲ့ issue တုံးခုရှိတာပေါ့ပထမကတော့ဟိုတက်နေရာချထားယူပဲခေါ်ဖို့ဟိုထိတွေ့မှုဆောင်ရှားနိုင်ဖို့အတွက်နှစ်ဖက်နှိမ့်နိုင်ရမယ့်ကိစ္စတွေတတ်မှတ်ရမယ့်ကိစ္စတွေရှိတယ်အဲ့ဒါကိုအရင်တော့မလုပ်နိုင်ခဲ့ဘူးဆိုတော့အဲ့ဒါကဗိုင်လီထန်နဲ့တော့မယ့်ကိစ္စတွေတော်များဖ
မတူညီတဲ့ဘောဟာရတွေကိုပြန်လည်ညှိနှိုင်းဖို့နဲ့ JMC ဖွဲ့စည်းမှုကိုပြင်ဆင်ဖို့ဖြစ်ပါတယ်။ဒီအချက်တွေကိုအောက်ခြေအဆင့်မှာဆွေးနွေးပြီးထွက်ပေါ်လာတဲ့ရလဒ်တွေကိုအထက်အဆင့်ကအတည်ပြုဆုံးဖြတ်မှာဖြစ်ကြောင်းလည်းပြောပါတယ်။ NCA ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးဆိုင်ရာသဘောတူစာချုပ်ချုပ်ဆိုပြီးတဲ့နောက်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတာဟာနေမြေပိုင်းခြားမှုကိုရှင်းရှင်းလင်းလင်းမဆောင်ရွက်နိုင်တာကြောင့်လို့လည်းသုံးသပ်ပါတယ်။လက်ရှိပြီးဆုံးသွားတဲ့ JMC အစည်းအဝေးအပေါ်မှာဒေါက်တာရွှေခါကအခုလိုပြောပါတယ်
။ဒီနေ့ကတော့စကူးချုံမြောက်ပေါ့။နောက်အချိန်20လောက်ဖို့လဲကျွန်တော်သဘောတူလိုက်တယ်။ဆိုတော့ဒီလိုမျိုး process ကတော့ set တော့ဖို့အတွက်နှစ်ဖက်စလုံးက commitment လုပ်ထားတဲ့ကိစ္စအားတကယ်ဟို achievement ကြီးလို့သူကပြောထားတယ်ပေါ့။ကျွန်တော်လည်းအဲ့ဒါ absolutely I agree ပေါ့နော်။ကျွန်တော်လည်းသဘောတူရတာ။မှန်အဲ့ဒီလိုမျိုးကျွန်တော်သဘောတူငယ်ချက်တည်ပြီးပြင်းငင်းချိုင်း process မှာတော့ဒီအကြီးကြီးတကယ်အကြီးကြီးတဲ့ point တစ်ခုဖြစ်တယ်လို့ကျွန်တော်ယူဆရတာပေါ့နော
် GMC နောက်ဆုံးစီဝေးကို2018စက်တင်ဘာလမှာကျင်းပခဲ့တာပါ ကရင်မျိုးသားအစည်းအရုံး KNU နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တို့ကတရားဝင်ဆွေးနွေးပွဲနဲ့ JMC အစည်းအဝေးတွေကိုတရောက်မှမဟုတ်ကြောင်းထုတ်ပြန်ပြီးတဲ့နောက်မှာ JMC အစည်းအဝေးတွေရပ်တန့်ခဲ့တယ်လို့21ရာစုပင်လုံးအစည်းအဝေးလဲရပ်ဆိုင်ခဲ့တာဖြစ်ပါတယ်။လောလောဆယ်မှာတော့အစိုးရတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဟာလာမယ့်ဩဂုတ်လမှာပြည်တော်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံးစုတ္တအစည်းအဝေးကိုကျင်းပဖို့အတွက်သဘောတူညီချက်ရရှိထားပါတယ်။ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ
်မြန်မာနိုင်ငံဘက်ကတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေကိုတားဆီးဖို့အတွက်ထိုင်းနိုင်ငံမြောက်ပိုင်းမှာစစ်တပ်ကတန်ဆူးကြိုးတွေကာရန်နေတဲ့အကြောင်းကိုပြောပြပါမယ်။ကျမမအေးမှာပါ။ထိုင်းနိုင်ငံမြောက်ပိုင်းချင်းရံခရိုင်မဲဆိုင်ဘက်ကိုရှမ်းပြည်နယ်တာချီလေးဘက်ကနေတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာကြတဲ့မြန်မာနိုင်ငံသားတွေကိုဇက်တိုက်ဆိုသလိုဖမ်းဆီးမိပြီးတဲ့နောက်တားဆီးဖို့အတွက်ထိုင်းရနာပိုင်းတွေကကြိုးပမ်းလာကြတာပါ။ဇွန်လနောက်ပိုင်းနဲ့ဇူလိုင်လစမ်းမှာပဲထိုင်းနိုင်ငံတဲကိုနေဆက်ကနေတရားမဝင်ဝင်လာတဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးမိတာ28ကြိမ်ထိရှိခဲ့ကြောင်းကိုလည်းထိုင်းနေကြောင်တက်ကပြောပါတယ
်ဘုခွန်ဆန်ดาวလက်လောက်ဆောင်เมืองนะครับก็มีเป็นจํานวนมากก็อยากฝากให้พ่อหลวงช่วยประชาสัมพันธ์นะครับภายในหมู่บ้านว่าอยากให้มีการช่วยเหลือแล้วก็ช่วยกันดูแลอย่าให้มีการลักลอบข้ามมานะครับเพราะมันเรื่องเกี่ยวกับเรื่องการระบาดของโรคโควิดนะครับว่าถ้าเกิดเขาข้ามมาเขามีเชื้อติดมา
အခုလိုမျိုးတန်ဆူးကျိုးအကြံရည်တွေနဲ့လုံခြုံရေးတိုးမြင့်ရတာဟာဒေသခံပြည်သူတွေရဲ့တောင်းဆိုမှုကြောင့်ဖြစ်ပါတယ်။ COVID-19 ကပ်ရောဂါတိုက်ဖျက်ဖို့ကြိုးပမ်းနေကြတဲ့ကာလဖြစ်တာကြောင့်နေဆက်ကနေတရားမဝင်ဝင်လာသူတွေစီကနေရောဂါပိုးတွေပါလာပြီးဒေသအတွင်းကူးစက်ပြန့်နှံ့မဲ့အနေအကိုကြိုတင်ကာကွယ်ထားတာလည်းဖြစ်ပါတယ်။အခုလိုမျိုးနေဆက်လမ်းတွေမှာတန်ဆူးကျိုးတွေကရန်ထားတဲ့ပတ်သက်လို့မြန်မာအာဏာပိုင်တွေကလည်းရှင်းလင်းတင်ပြခဲ့တဲ့အကြောင်းထိုင်းနိုင်ငံသောတက်ကဗိုလ်ချုပ်ထဏဖုံကထိုင်းဘာသာနဲ့ပြောဆိုသွားတာပါထိုင်းနိုင်ငံမှာ COVID-19 ကူးစက်ရောဂါတက်ပြက်ကာကွယ်ရေးစီမံခန့်ခွဲမှုဗဟိုဌာန CCSA ရဲ့မနေ့တုန်းကသတင်းစာရှင်းလင်းပွဲမှာတော့အင်ဒီနာဒီနိုင်ငံတွေကနေဆက်တွေကနေတရားမဝင်ဝင်လာကြတဲ့မြန်မာအပါဝင်နိုင်ငံသားသား3,000လောက်ကိုဖမ်းဆီးမိတဲ့ကြောင်းပြောဆိုခဲ့ပါတယ်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာထဝီစစ်ကတော့ထိုင်းနိုင်ငံထဲမှာ COVID-19 ရောဂါကူးစက်မှုကင်းရှင်းသွားပေမဲ့တရားမဝင်ဝင်ရောက်လာသူတွေစီကနေရောဂါပိုးတွေပါလာပြီးကူးစက်မှာကိုစိုးရိမ်ရတာကြောင့်ကာကွယ်တားဆီးဖို့စီစဉ်နေရတယ်လို့လည်းပြောပါတယ်။ထိုင်းပြည်မှာနေဆက်ထိုင်းမြောက်ပိုင်းနေကြားတစ်လျှောက်မှာလည်းထိုင်းစစ်တပ်တွေဟာမဲဆိုင်တာချီလိုက်ချားထားတဲ့မဲဆိုင်ချောင်းတစ်လျှောက်အဝေးထင်းဒရုန်းကင်းထောက်ရင်ငယ်ကိုတုံးပြီးစောင့်ကြည့်နေတယ်လို့တပ်ဖွဲ့လိုက်ကြဲကင်းနေတယ်လေနေဆက်ဝင်ပေါက်တွေကိုတုံးမြင့်စစ်ဆေးစောင့်ကြည့်နေတာပါအခုအခါမှာတော့နှစ်နိုင်ငံထိစပ်နေတဲ့နေသားနေရာပေါင်း18နေရာကိုထိုင်းနေသားစောက်တက်ရင်တွေကတန်ဆူးကျိုးအကြံရည်နေနဲ့တားဆီးထားပြီးတွာလာဝင်ထွက်တက်တဲ့နေရာတွေမှာလည်းနေအောင်ကြီးစွန့်ရင်သုံးမိတိုင်တွေကိုတက်ဆင်နေပါတယ်။ထိုင်းနိုင်ငံမှာ COVID-19 ရောဂါကူးစက်မှုတွေကိုထိန်းချုပ်နိုင်ပြီးဆိုပြီးအစိုးရကကြေညာထားပြီးအရေးပေါ်ကာလကန့်သတ်တားဆီးမှုတွေဖြေလျှော့ပေးနေတယ်လို့လုပ်ငန်းတွေကိုလည်းပြန်လည်လုပ်ခိုင်ခွင့်ပြုနေပါပြီ။စီးပွားရေးလုပ်ငန်းတွေပြန်လည်စတင်နေတယ်မှာပဲပြည်ပနိုင်ငံတွေကအလုပ်သမားတွေလည်းထိုင်းနိုင်ငံတဲကိုပြန်ဝင်ဖို့ကြိုးစားနေကြတယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြနေကြတာပါ။မြန်မာနိုင်ငံသားတွေဟာလည်းအလုပ်ကံရနိုင်ဖို့မျှော်လင့်ချက်တွေနဲ့ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်ကတော်လန်းနေအပါအဝင်နေဆက်တွေကနေပုံစံမျိုးစုံနဲ့ဝင်ရောက်ဖို့ကြိုးပမ်းနေကြတယ်လို့လူမောင်ခိုတွေကိုအခကြေးငွေပေးပြီးဝင်ရောက်ဖို့ကြိုးစားနေသူတွေလည်းရှိနေကြပါတယ်။ကျမမအေးမှထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပ
ါ။ကျမခေါ်ရပါရှင်။တရုတ်ဆွေရကဟောင်ကောင်မှာအမျိုးသားလုံခြုံရေးဥပဒေထုတ်ပြန်လိုက်ပြီးတဲ့နောက်ဟောင်ကောင်ဒေသခံတွေခေလွန်ခွင့်ဗီဇာထုတ်ပေးဖို့ဩစတြေးလျအစိုးရကစဉ်းစားနေပါတယ်။ဟောင်ကောင်ကဖြစ်ရပ်တွေကြောင့်စိတ်မသက်မသာဖြစ်ရပြီးတော့ဟောင်ကောင်တဲကနေလူတွေအစုလိုက်ပြုံလိုက်ထွက်ခွာသွားတာမျိုးဖြစ်ခဲ့မယ်ဆိုရင်ဒီအခြေအနေကိုအတူတကွဖြေရှင်းကြဖို့ဗြိတိန်အစိုးရကသူတို့ကိုအကူအညီတောင်းထားတယ်လို့ဩစတြေးလျဘက်ကပြောပါတယ်။ဒါပေမဲ့ဒီလို့ရက်တွေနဲ့ပတ်သက်လို့တော့တရုတ်နိုင်ငံဘက်ကပြင်းပြင်းထန်ထန်ဝေဖန်နေတဲ့အကြောင်းစစ်နေမျိုးကနေ Field Marshal ပြဖို့ထားတဲ့သတင်းကိုပြောပြပါမယ်ရှင်။
ဟောင်ကောင်မှာနေထိုင်သူတွေဟာဖိအားပေးခံနေရတာကိုရင်ဆိုင်ရပြီးထွက်ပြေးလာရမယ်ဆိုရင်သူတို့ကိုအကူအညီပေးကြဖို့ဗြိတိန်နိုင်ငံကသူ့ရဲ့မဟာမိတ်နိုင်ငံတွေဖြစ်ကြတဲ့ဩစတြေးလျနဲ့တကွကနေဒါ၊နယူးဇီလန်နဲ့အမေရိကန်ပြည်ထောင်စုတို့ကိုတောင်းဆိုထားပါတယ်။ဗြိတိန်နေနဲ့လက်တီလူတွေကိုနိုင်ငံရေးခုံလွန်ခွင့်ပေးမယ်လို့ဆိုပါတယ်။နိုင်ငံရေးအရနှိမ့်ဆက်ညှဉ်းပန်းခံရမှာကိုစိုးရိမ်နေကြရတဲ့ဟောင်ကောင်ဒေသခံတွေဟာဩစတြေးလျနိုင်ငံရဲ့လက်ရှိလူသားချင်းစာနာမှုအစီအစဉ်ကိုရှောက်ထားနိုင်ရတော့မှာဖြစ်ပါတယ်။ဩစတြေးလျလွှတ်တော်အမတ်တော်တော်များများကဟောင်ကောင်ကစန့်ကျင်စန္ဒပြသူတွေကိုတရုတ်နိုင်ငံကချိုးခွဲနှိမ်နှင်းကြတာနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ဆန့်ကျင်ခဲ့ကြတာပါ။ကူညီပြန်လည်နေရာချထားရေးစီစဉ်သစ်ကိုမူကြမ်းရေးဆွဲပြီးဖြစ်ကြောင်းဝန်ကြီးချုပ် Scott Morrison ကပြောပါတယ
်။ We are considering very actively in their proposals that I asked to be brought forward several weeks ago.
ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့အချိန်နဲ့တပြေးညီစီစဉ်ဆောင်ရွက်နေပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေကလေးကလုပ်ငန်းစဉ်တွေတင်ပြဖို့ကျွန်တော်တို့တောင်းဆိုထားခဲ့တာပါ။နောက်ဆုံးပဲလိုအပ်မဲ့ကိစ္စတွေကိုဆက်ပြီးလုပ်သွားမှာပါ။ဒီစီစဉ်တွေကိုလွှတ်တော်ကသုံးသပ်ပြီးအလားတူအခွင့်အရေးတွေပေးသွားမှာဖြစ်ပါတယ်။ဒီလုပ်ငန်းစဉ်တွေဟာတိတ်ကိုအရေးကြီးပြီးကျွန်တော်တို့ဟာဘလောက်လူသားဆန်သူတွေဖြစ်တယ်ဆိုတာကိုလည်းပြသရကြတယ်လို့ထင်ပါတယ်လို့သူကပြောသွားတာပါ။2015ခုနှစ်တုန်းကဩစတြေးလျဟာစီးရီးယားပြည်ပခန့်ဖြေရာဒေသကထွက်ပြေးလာသူပေါင်း 12,000 အတွက်အရေးပေါ်ဗီဇာထုတ်ပေးခဲ့မှုပါတယ်
The Australian measure obviously would show international solidarity with Hong Kong people and it would be helpful to
ဩစတြေးလျရဲ့ခုလိုစီမံဆောင်ရွက်ချက်တွေဟာနိုင်ငံတကာအနေနဲ့ဟောင်ကောင်ပြည်သူတွေနဲ့တစ်စည်းတစ်လုံးနဲ့ရှိနေကြအောင်ထင်ထင်ရှားရှားပြသဖို့ဖြစ်ပါလိမ့်မယ်ဒါဟာဟောင်ကောင်မှာရှိနေကြတဲ့သူတွေအတွက်အပေးကူညီမှုတချို့ရလာစေဖို့အထောက်ပံ့လည်းဖြစ်စေပါလိမ့်မယ်ခြုံပြီးပြောရရင်တော့ဒါကကောင်းတဲ့လုပ်ရလို့ကျွန်တော်ယူဆပါတယ်လို့စစ်နေတက်သူကတရုတ်ဥပဒေပါမောက်ခဘင်းလင်ကပြောပါတယ်သူကလည်းဟောင်ကောင်ပြည်သူတွေကိုကူညီလိုသူတယောက်ဖြစ်ပါတယ်တရုတ်နိုင်ငံကတော့သူ့ရဲ့ပြည်တွင်းရေးကိုဝင်ဆွတ်ဖက်တယ်ဆိုပြီးဩစတြေးလျကိုဝေဖန်လိုက်ပါတယ်တရုတ်နိုင်ငံကဟောင်ကောင်အတွက်ပြဋ္ဌာန်းလိုက်တဲ့လုံခြုံရေးဥပဒေတွေဟာစက်ကျင်ကန့်ကွက်သူတွေကိုအပြစ်ပေးဖို့ပိုးပြီးတော့လွယ်ကူသွားသလိုဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်အာဏာကိုလည်းလျှော့ချလိုက်တာဖြစ်ပါတယ်။ခွဲထွက်ရေးဆိုင်ရာပြစ်မှုအကြမ်းဖက်မှုနဲ့ပြည်ပလက်နက်ကိုင်အဖွဲ့တွေနဲ့လျှို့ဝှက်ပူးပေါင်းကြံစီမှုတွေကျူးလွန်ရင်ထောင်ဒဏ်တသက်ပြစ်ဒဏ်ကျခံရမှာပါ။စစ်နေမှာရှိတဲ့တရုတ်တန်ယုံပြောခွင့်ရသူကတော့ဒီဥပဒေကဟောင်ကောင်အတွက်အကျိုးရှိမှာဖြစ်တယ်လို့ဆိုပါတယ်။အခုလိုဟောင်ကောင်ကခိုလွန်ခွင့်တောက်ခံလာမဲ့သူတွေအတွက်ပြန်လည်နေရာချထားရေးအထူးအစီအစဉ်ကြောင့်အကြီးဆုံးကုန်သွယ်ပေးနိုင်ငံတွေဖြစ်ကြတဲ့ဩစတြေးလျနဲ့တရုတ်နိုင်ငံတို့ကြားမှာနောက်ထပ်တင်မာမှုတွေဖြစ်လာနိုင်ပါတယ်။တရုတ်နိုင်ငံဝူဟန်မြို့ကနေပထမဆုံးစတင်ပြန့်ပွားလာခဲ့တဲ့ COVID-19 ကပ္ပကပ်ရောဂါရဲ့မူလစစ်မြေကိုစုံစမ်းကြဖို့နိုင်ငံတကာကိုဩစတြေးလျကတောင်းဆိုခဲ့တာကလည်းတရုတ်နိုင်ငံကိုဒေါသထွက်စေခဲ့တာဖြစ်ပါတယ်ရှင်။ကျမခွာညိုပါ
။ကျမနောင်လာပါ။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုတွေလက်တလုံးအကြီးအကျယ်တိုးလာနေပေမဲ့စာတင်ကြောင်းတွေပြန်ဖက်ဖို့သမ္မတဒိုနယ်ထရမ့်ကပြည်내အုပ်ချုပ်ရေးမှုတွေကိုတိုက်တွန်းနေတဲ့အကြောင်းပက်စတီဝီဒါကူဆာရာရဲ့သတင်းလွှာကိုဆက်ပြီးတော့တင်ပြမှာပါ။ကန်ယောဂါကာလအတွင်းပိုမကူအောင်နီလန်တစ်တွေနဲ့လောက်ကန်ကြီးရဲ့အမေရိကန်စာတင်ကြောင်းတွေထဲမှာနယူးဟမ်ရှားပြည်နယ်ကကျောင်းတစ်ခုမှာတော့အထက်တန်းကျောင်းအောင်ပွဲတက်လာသူတွေနှိမ့်နှိမ့်ကက်ကက်မရှိအောင်ရေလွှာရှောင်းစစ်ခန်းမှာတုံးတဲ့ကောင်းကင်တက်ဖို့ရည်ရနဲ့အခမ်းအနားတက်နိုင်အောင်စီစဉ်ပေးခဲ့ပါတယ်။ဒီလိုအခြေအနေတွေရှိနေပေမဲ့မကြာခင်ကျောင်းတွေပြန်ပွင့်နိုင်ခြင်းရှိပါတယ်။သမ္မတထရမ့်ကလည်းလာမယ့်ဩဂုတ်နဲ့စက်တင်ဘာလမှာကျောင်းတွေပြန်ပွင့်ဖို့တိုက်တွန်းနေတာပါ
။ We're very much going to put pressure on governors and everybody else.
ကျောင်းတွေပြန်ပွင့်ဖို့ပြည်내အုပ်ချုပ်ရေးမှူးတွေနဲ့တခြားတာဝန်ရှိသူတွေကိုအပြင်းထန်တိုက်တွန်းသွားမှာပါလို့ပြောဆိုသွားတာပါ။နိုဝင်ဘာသမ္မတရွေးကောက်ပွဲမှာပြန်ရွေးချယ်ဖို့ကြိုးပမ်းနေတဲ့သမ္မတထရမ့်ကကယောဂါကရဲ့ကြောင့်ရပ်ထားတဲ့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ရေးသူ့ရဲ့အစီအစဉ်ထဲမှာစာသင်ကျောင်းတွေပြန်ဖွင့်ဖို့လည်းပါပါတယ်။ကလေးတွေကြောင်းပြန်တင်နိုင်ရင်မိဘတွေအနေနဲ့လည်းလုပ်ငန်းခွင်ပြန်ဝင်နိုင်မှာပါ။မြွေရသည်ကြောင်းပြည့်ရမတိုင်ခင်ကယောဂါကူးစက်လာတဲ့အတွက်အမေရိကန်ကျောင်းတော်ကျောင်းသားတန်50ကျော်လောက်အွန်လိုင်းကနေပဲကျောင်းတက်ခဲ့ရတာပါ။အမေရိကန်ကလေးအထုကူဆေးဝါးများအဖွဲ့ကလည်းကျောင်းပြန်ဖွင့်ဖို့အကြံပြုထားပါတယ်။ကူးစက်ယောဂါဆိုင်ရာကျွမ်းကျင်သူတွေကလည်းဒီအကြံပြုချက်ကိုထောက်ခံထားပါတယ်။ Vanderbilt တက္ကသိုလ်ပါမောက်ခဝီလျံရှက်ဖာကအခုလိုအတည်ပြုပြောဆိုပါတယ်။
If most of us agreed that we had to open.
ဆောင်းမဲဆောင်းပါမှာကျောင်းနဲ့ကျောင်းဝင်ကိုအတော်များသဘောတူထားကြပါတယ်။ဘယ်လိုပြန်ဖွင့်နိုင်မလဲဆိုတာမြင်ကြရမှာပါ။ဒီကိစ္စကတိတ်ပြီးတော့အရေးကြီးတဲ့အတွက်တတိကြီးကြီးထားပြီးတော့လုပ်ရပါလိမ့်မယ်လို့ပြောဆိုသွားတာဖြစ်ပါတယ်။ဒါပေမဲ့လည်း American Enterprises Institute သုတေသနအဖွဲ့ရဲ့အဆိုအရကလေးတွေကျောင်းပြန်ဖို့ရင်ပိုကူးမှာမဟုတ်ဘူးလို့စိတ်ချလက်ချရှိနေတဲ့မိဘက20ရာခိုင်နှုန်းပဲရှိပါတယ်။အဲ့ဒီမိဘတွေထဲမှာ Republican တွေက Democrat တွေထက်နှစ်ဆလောက်ပိုများပါတယ်။ ရောဂါကာကွယ်ရေးနှာခေါင်းဆီးသုံးဖို့လိုတဲ့ဆိုတဲ့ကိစ္စမျိုးလို့သက်ဆိုင်ရာတာဝန်ရှိသူတွေကပေးတဲ့အကြံပြုချက်တွေအမျိုးမျိုးရှိနေတဲ့အတွက်လည်းကလေးမိဘတွေစိုးရိမ်နေတာလည်းဖြစ်ပါတယ်AEI သူတည်တနာဌာနက John Bailey ကလည်းအခုလိုရှင်းပြပါတယ
်။ Reopening schools isn't just purely a decision that's made by governors and superintendents.
ဒီနေ့အထုတ်ရင်းမှုတွေရုံးအုပ်တွေဒါမှမဟုတ်ကျောင်းအုပ်နဲ့ဆရာဆရာမတွေကကျောင်းပြန်ဖွင့်ဖို့ဆုံးဖြတ်ကြတာမဟုတ်ပါဘူး။မိဘတွေကလည်းပါဝင်ဆုံးဖြတ်ရတာမျိုးပါ။သူတို့ကလေးတွေတေးကင်းလို့ရဖို့ကျောင်းတွေမှာကာကွယ်ရေးအစီအစဉ်တွေလုပ်ထားတယ်ဆိုတာမိဘတွေဘက်ကယုံကြည်ဖို့လိုပါတယ်။ကျောကကကွေရင်ညွှန်ကြားချက်အမျိုးမျိုးဖြစ်နေတယ်ဆိုရင်တော့ကလေးကြီးစားတွေအနေနဲ့ဆုံးဖြတ်ချက်တိတိကျကျမချနိုင်တာမျိုးဖြစ်လာပါလိမ့်မယ်လို့ပြောဆိုသွားတာပါ။ကိုရိုနာဗိုင်းရပ်ကြောင့်ကလေးတွေနေထိုင်မကောင်းတာမျိုးသိမှရှိပေမဲ့လည်းတုတ်ကွေးကူးသလိုမျိုးသူတို့စီကတစ်ဆင့်မိသားစုနေစီကူးဆက်ပြန့်နှံ့သွားနိုင်ပါတယ်။ William Shepherd ကလည်းသူတို့ရဲ့သုတေသနလုပ်ငန်းကိုအခုလိုဆက်ပြီးတော့ပြောပြပါတယ်
။ We don't know that yet about the COVID
virus ပေါ်နေပတ်သက်ပြီးတော့ကျွန်တော်တို့ကောင်းကောင်းမသိကြသေးပါဘူး။ကလေးတွေကိုတကယ်ပဲကူးဆက်နိုင်သလားသူတို့ကတဆင့်ပြန်ပြီးတော့ကူးဆက်ပြန်နှံ့သွားနိုင်သလားဒါမှမဟုတ်တီဖိုးကကလေးတွေစီတကယ်ပဲကူးဖို့မလွယ်ဘူးလားဆိုတာမျိုးပေါ့အခုထိတော့လေ့လာနေတော့မှလို့ပြောဆိုသွားတာဖြစ်ပါတယ်တက္ကသိုလ်တွေအပါအဝင်စာသင်ကျောင်းအလုံးအွန်လိုင်းကနေလေ့လာသင်ကြားနိုင်အောင်အစိုးရကဧပြီလမှာရောင်းမငွေဒေါ်လာ73မီလီယံချပေးခဲ့တယ်လို့မကြာခင်ကျောင်းတွေစိတ်ချလက်ချပြန်ဖွင့်နိုင်ဖို့ပြည်ထောင်စုအစိုးရကနှုတ်ထဗန္ဒငွေချပေးအောင်မလားဆိုတာကတော့ခုထိရှင်းရှင်းလင်းလင်းမရှိသေးပါဘူး
ကျမနာငါပါ UN မှာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဆက်လက်နားဆင်ကြမှာတော့မြန်မာရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်တရုတ်အစိုးရဟာမြန်မာနိုင်ငံအေးအေးရခိုင်တပ်ဖွဲ့ကိုလက်နက်အင်အားငွေအင်အားအလုံးအရင်းနဲ့ထောက်ပံ့ပြီးသူတို့မဟာဗျူဟာအောင်မြင်ရေးအတွက်စီတိုးလှုပ်ဆောင်နေတယ်လို့Times of India သတင်းစာကြီးကရေးသားလိုက်ပါတယ်။ဒီနေရာမှာတရုတ်အစိုးရရဲ့မြန်မာနိုင်ငံဆိုင်ရာမဟာဗျူဟာကဘာလဲ။တိုင်းရင်းသားလက်နက်ကင်တွေအရေးနဲ့တရုတ်မဟာဗျူဟာဘယ်လိုဆက်ဆက်နေသလဲဆိုတာတွေကိုဖီဘောမြို့နယ်စစ်တော်ကုစလေဟောင်းဦးရဲထွန်းနဲ့ကျွန်တော်ကြိုဆိုသာဆွေးနွေးတုံ့ပြန်ထားတာဖြစ်ပါတယ်။ဒီအထုံးခင်ဗျာသလောရုံက Times of India သတင်းစာထဲမှာရေးထားတဲ့ Somewhat Book ရဆိုရင်မြန်မာနိုင်ငံကအေးအေးခိုင်းတဲ့ပုံတွေကိုတရုတ်ဘက်ကအလုံးအရင်ငွေကြေးရောလက်နက်ရောပံ့ပိုးနေတယ်ဆိုပြီးတော့ရေးထားတာကိုဖတ်ရပါတယ်။ဥရုံလည်းဖတ်ရလိမ့်မယ်ထင်ပါတယ်။ Times of India သရသတင်းစာဟာအိန္ဒိယနိုင်ငံမှာဆောင်းရီတတိယအများဆုံးဝါရင်သတင်းစာကြီးတစ်စောင်ပဲဖြစ်ပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့ဘလော့ခရက်ဒီဘယ်တီစစ်လက်ကြတာကိုအတင်းယုံပြောပါခင်ဗျာအချက်လက်ကိုပြောခင
်ဗျာကျွန်တော်တို့လည်းအဲ့ဒီ Times of India မှာရေးထားသလောက်ပဲသိရတာပေါ့လေသို့တော့လက်တွေ့ညပြင်းမှာဒီ AA ရနေပြီးတော့အဲ့အဲ့ဒီနောက်ပိုင်းပေါ့နော်သူတို့လက်နဲ့စင်ပိုးလိုက်တယ်ဆိုတော့အဲ့နောက်ပိုင်းတိုက်ပွဲပေါ်ခဲ့တဲ့တိုက်ပွဲတွေအခြေအနေကြည့်ရတာကဒီသတင်းကမှန်ကန်ပုံရတယ်နော်ဆိုတာထောက်လန်းရေးသတင်းချက်လက်တွေတချို့စိတ်ချကြတဲ့အတွင်းလူတွေရဲ့အဲသတင်းစကားတွေနောက်အရင်ကအိန္ဒိယနယ်စပ်မှာရှိတဲ့နာဂါလန်တပုံတွေကိုဒီပြုတ်ကနေပြီးတော့ထောက်ပံ့ခဲ့တဲ့လမ်းကြောင်းအခြေအနေတွေအဲ့ဒါတွေကိုဟိုပြားပြီးတော့ရေးသားတဲ့သတင်းဖြစ်တဲ့အတွက်ကြောင့်မလို့တိုင်းနှုံးတော်တော်များများသိချယုံကြည်ရတယ်လို့ကျွန်တော်တော့အဲ့လိုယူဆပါတယ်ဗ
ျဆိုတော့ကတရုတ်ဟာမြန်မာနိုင်ငံရဲ့တိုင်းရင်းသားတွေနဲ့ညီညာရေးမဖြစ်စေချင်ဘူးတိုင်းရင်းသားတပုံတွေကိုမြှောက်ပေးနေတယ်ဆိုရက်ကြာပုံမပေါ်လွင်လာတယ်ဆိုတဲ့သဘောဖြစ်နေတာပေါ့
မြန်မာနိုင်ငံ48ခုနဲ့လွတ်လပ်ရေးရပြီးနောက်ပိုင်းဒီပါတီစုံဒီမိုကရေစီစနစ်နဲ့အုပ်ချုပ်တဲ့ဥနုအစိုးရလက်ထက်မှာတရုတ်ပြည်ကမြန်မာပြည်နဲ့ဆက်ဆံရေးကိုအထူးအလေးထားတယ်အဲ့ဒီအင်းကြီးနာချင်းကောင်းတီသာအောင်ကိုဆက်ဆံသဘောပေါက်လို့
ဟုတ်တယ်ဒါပေမဲ့နောက်ပိုင်းမှာကွန်မြူနစ်ဗမာပြည်ကွန်မြူနစ်ပါတီကိုသူတို့ပဲမြှောက်ပေးမြေတော်မြှောက်ပေးလာခဲ့ရမှာလား
နောက်ပိုင်းမှာကြားတဲ့အခါကျတော့ရုပ်ကြည်တွင်ပါကလည်းစပြီးနိုင်ငံရေးသဘောထားတွေအကြောင်းလဲရှိတယ်အခုအဲ့ဒါကတော့66ခုနဲ့မှာပါခဲ့တဲ့ယဉ်ကျေးမှုဒေါ်လာရေးပေါ့အဲ့ယဉ်ကျေးမှုဒေါ်လာရေးရဲ့အဲဒီကြည်တွင်မှာဖြစ်တဲ့ပြည်ပခ အောက်မှာနိုင်ငံတကာကွန်မြူနတီပါတီတွေနိုင်ငံတကာမှာဖြစ်နေတဲ့တော်လိုင်းတွေကိုကူညီရမယ်ဆိုတဲ့ဟာကအဲ့ဒီအယူဆကရှေ့တန်းရောက်လာတယ်တမန
်ဟုတ်ကဲ့အဲ့ဒီအစည်းအဝေးတွေကိုတော့အချင်းပြောလို့ရပါတယ်ဦးရထွန်းကျွန်တော်ပြောနေတာခုနောက်ပိုင်းမှာအချင်းကြီးဘာပြောင်းလဲသွားလို့အဲ့ဒီတော့အခုလက်ရှိတိုင်းရင်းသားတပုံတွေကိုသူတို့အားပေးနေရတယ
်ကျွန်တော်တို့မြန်မာနိုင်ငံက2010မှာမာတီပါတီဒီမိုကရေစီဆိုပြီးတော့ပါတီစုံစနစ်ကျင့်သုံးလိုက်တဲ့အချိန်မှာအနောက်တိုင်းနဲ့အမေရိကန်ဘက်ကိုရိမ့်သွားတယ်ဆိုတဲ့ဟာကိုပြုတ်ကခံစားရတယ်အခုသဖြင့်ရစ်စုံစီမံကိန်းကိုတစ်ဖက်တည်းရဆိုင်လိုက်တဲ့ကိစ္စဟာသူတို့တွေအတော်ဒေါသဖြစ်ပြီးတဲ့အခါကျအတော်အံ့ဩသွားတယ်အဲ့ဒီနောက်ပိုင်းမှာဆိုလို့ရှိရင်သူတို့ကကျွန်တော်တို့အစိုးရကိုလည်းတစ်ဖက်ကကုလသမဂ္ဂမှာကာကွယ်ပေးတဲ့ကိစ္စကိုဆက်လုပ်တယ်ဆက်ပြီးထိန်းထားတယ်တစ်ဖက်ကလည်းဒီအစိုးရကိုဆန့်ကျင်တိုက်ခိုက်နေတဲ့လက်နက်ကိုင်အဲတိုင်းနာလက်နက်ကင်အဖွဲ့အစည်းကိုဆက်ထောက်ပံ့တယ်အလုံးရင်းနဲ့ကိုထောက်ပံ့တယ်ဗီဇာတစ်ဖက်ရေမုန်တစ်ဖက် policy ပေါ့ဗျာနော်သူတို့တုတ်ပြရနေဆိုတော့တရားဝင်သုံးတဲ့အသုံးနှုန်းကတော့ဒီပက်ပေါင်းတုံပေါ့အလွာပေါင်းတုံဖြန့်ကျက်ပြီးတော့ဆက်ဆံတဲ့ဆက်ဆံရေးဆိုပြီးတော့ရည်ရွယ်ချက်ကတော့ဘာလဲဆိုလို့ရှိရင်ဒီလုံခြုံစိတ်ထားရမှုမရှိတဲ့ဓမ္မအစိုးရကိုလည်းခြံထားမယ်နောက်ဒီတိုင်းနာလက်နိုင်ငံအဖွဲ့တွေကိုလည်းခြံထားခြင်းအပြင်သူ့ရဲ့စီးပွားရေးလုပ်ငန်းတွေအသက်သွေးကြောဒီလမ်းမကြီးလုံခြုံစိတ်ချမှုအတွက်လည်းအာမခံချက်အဲရယူထားဖို့ဆိုတဲ့ရည်ရွယ်ချက်ပါ
ဟုတ်ကဲ့ဆိုတော့အဲ့ဒီ Times of India မှာဒေတာရင်းသံတမန်တူကိုကိုးကားပြီးတော့သူကရေးထားတာဟာတရုတ်နိုင်ငံဟာမြန်မာနိုင်ငံကိုအားပြောတဲ့နိုင်ငံဖြစ်နေစေခြင်းနဲ့နောက်ပြီးတော့မငြင်းဆက်တဲ့နိုင်ငံဖြစ်နေစေခြင်းနဲ့နောက်ပြီးဇာနာမှုကျင်းနာမှုတွေပေါ်တယ်။ဆောင်းပါတဲ့နိုင်ငံဒီအပြင်ပြောရင်လူခွင့်ရေးချိုးဖောက်တဲ့နိုင်ငံပေါ်ကြ။အဲ့လိုပုံစံမျိုးဖြစ်နေရမှာကိုသူကပူလိုလာတယ်ဆိုတဲ့သဘောထားမျိုးပြောပါတယ်။ဆိုတော့ဒါဟာသူတို့အကျိုးစီးပွားအတွက်သူ့ရဲ့ကိုကြည့်ပြီးတော့တစ်ဖက်သားရဲ့မျက်နှာမှုကိုမကြည့်ပဲဒီလိုလှုပ်စတန်းလာတာ
။အဒီကတော့ဟိုဘက်ဒီဘက်ပေါ့နော်။နှစ်ဖက်အဲကြည့်မယ်ဆိုရင်တော့တရုတ်ပြည်ကဥမဲ့လင်းလင်းပြောတာတခုရှိတယ်မစ္စတာရှီကျင့်ပြင်နေပြီးတော့မကြသေးခင်ကရောက်လာတော့ကပြောတဲ့စကားလုံးရှိတယ်အဲ့ဒါကဘာလဲဆိုရင်နှစ်နိုင်ငံရဲ့မဟာဗျူဟာအကျိုးစီးပွားများကိုနားလည်ပြီးတော့နှစ်နိုင်ငံကဒါကိုမထိကပ်အောင်เนาะကာကွယ်ဆောင်ရှောက်ဖို့တင့်ပါတယ်ဆိုတဲ့စကားလုံးကိုပြောသွားတယ်အဲ့တော့မနိုင်ငံနဲ့ပတ်သက်တဲ့တရုတ်ရဲ့မဟာဗျူဟာအကျိုးစီးပွားဆိုတာကျွန်တော်နားလည်သလောက်ကတော့ဒီတရုတ်ပြည်ကနေပြီးတော့အိန္ဒိယသမုဒ္ဒရာဘက်ထွက်ပေါက်ဖြစ်တဲ့မြန်မာနိုင်ငံကိုဖျက်သွားမယ်ဒီလမ်းကြီးကိုသူကပုံသွေးရေးလမ်းကြောင်းအဖြစ်နဲ့သူလိုချင်တယ်။ဒီဟာကိုကူပေါင်းဆောင်ရွက်ပြီးတော့နှစ်နိုင်ငံအကျိုးရှိအောင်သူလုပ်ချင်တယ်။အဒီဟာနဲ့ပတ်သက်ပြီးတော့ပြိတ္တာဆိုတာမလုပ်သေးခြင်းဘူးတစ်ချက်က။နောက်တစ်ချက်ကမြန်မာနိုင်ငံကသူ့ရဲ့အင်ဂျင်ချင်းဒီနောက်ဖေးပေါက်ဖြစ်တဲ့အတွက်ကြောင့်မလို့သူနဲ့ပြန်ပဲဖြစ်တဲ့အနောက်အုပ်စုနဲ့အမေရိကန်ရဲ့နောက်လိုက်အမေရိကန်တို့နဲ့တိတ်နီးစပ်တဲ့အဲတပည့်နော်ဒုစီဟိုဟာပေါ့ရုပ်သေးမဖြစ်စေချင်ဘူးသူဒါကိုဒီတွေ့ဝိုက်ပြီးတော့ပြောတာဒီလိုပြောတဲ့ကိစ္စကလည်းအထောက်အထားရှိတယ်မြန်မာနိုင်ငံမှာစံတမာလုတ်သွားတဲ့ Derek Mitchell ကိုသူကချင်ပြည်နယ်အပတ်ကိုခရီးထွက်တဲ့အခါနှစ်ခါသုံးခါလောက်ထွက်တဲ့အခါရုပ်တံအမကကြောင်ကြောဦးတယ်ခင်ဗျာအဲ့ဒီဘက်ကိုခဏခဏမလွားပါနဲ့ဒါကျွန်တော်တို့နိုင်ငံရဲ့မဟာဗျူဟာအကျိုးစီးပွားဖြစ်တယ်ခင်ဗျာတော်တော့ပြည့်ပြည့်နေဆိုတဲ့ဟာမျိုးပေါ့နော်အဲ့လိုကြောင်ပြောတာရှိတယ်ဟုတ်က
ဲ့အဲ့တော
့ဆိုလိုချင်တာကသူကစိုးရိမ်တာကစိုးရိမ်တာကအဲ့ဒါပဲအဲ့ဒီဟာစိုးရိမ်တဲ့အရာဗမာအစိုးရကဗမာပြည်အစိုးရတွေကနော်တကယ်လို့စိတ်ချယုံကြည်ရတယ်ဆိုလို့ရှင်သူကဒါတွေမလုပ်ဘူးဒါပြောလို့ရတယ
်ဟုတ်ကဲ့စိတ်ချယုံကြည်ရတဲ့အစင်းဆိုတာပါလဲစိတ်ချယုံကြည်ရဆိုတာသူတို့ပြောတဲ့ဟာကောင်းနေပြီးလုံနေရလားဆိုတော့မြန်မာအစိုးရဟာတရုတ်နဲ့အိန္ဒိယနှစ်နိုင်ငံကြားမှာရှိနေတာအိန္ဒိယနိုင်ငံကလည်းကလဒန်မြေကြောင်းဖုန်ချူရီလုတ်ပြီးတော့သူတို့ဆရာတဆင်အဲ့ဒီဘက်ကိုကုန်စီကူတိုင်းရေးပညာလုတ်လာတယ်ဆိုတော့ဒီဟာကိုတစ်ဖက်သက်သူတို့ကဗမာအင်ညာကိုခောက်ပြီးတော့လုံအောင်တရုတ်အချို့ကိုဝင်ရမယ်သဘောမျိုးဖြစ်နေသလားတစ်ချက်နောက်တစ်ချက်ကမဟာဗျူဟာအချို့စီးပွားတရုတ်ရဲ့မဟာဗျူဟာအချို့စီးပွားကိုလည်းကြည့်ရင်ကြည့်မယ်ဆိုရင်တော့မြန်မာရဲ့အမျိုးသားရေးအချို့စီးပွား National Interest in the Slovenian Union ကိုလုံးချိုက်ထနိုင်တယ်ဆိုတဲ့ဟာကိုတရုတ်ကထက်ချင်းမစဉ်းစားဘူးလားကျွန်တော်မေးလို့ကနှစ်ချက်ပေါ့ဘာတစ်ခုကအိန္ဒိယ
ဘက်
ဟဲ့ပြော
အဲ့ဒီကိစ္စကတော့ဒီလိုကျွန်တော်တို့စဉ်းစားနိုင်ပါတယ်ဥပမာကျွန်တော်တို့လိုအိပြုတ်ရဲ့အင်ဂျင်ဗီယက်နမ်ကလည်းနော်ပြုတ်နဲ့ဆက်ဆံရေးမကောင်းတဲ့နိုင်ငံဒါတောင်မှသူကပြုတ်နဲ့နိုင်ငံရေးစနစ်ချင်းကတူတယ်နိုင်ငံရေးစနစ်ချင်းတူကွန်မြူနတီပါတီချင်းတူပေမဲ့လို့ပြုတ်နဲ့မပြေလည်ဘူးမပြေလည်တဲ့နိုင်ငံကဘာဖြစ်လို့ဖြတ်တင်းနေနိုင်တာလဲဆိုတော့သူ့မှာအနာအဆာမရှိဘူး
ကျွန်တော်တို့ကအနာအဆာတွေရှိတယ်ကျွန်တော်တို့ပြည်တွင်းတိုင်းသားလူမျိုးရေးကမကောင်းဘူးအဲ့ဒီဟာကကိုယ့်ရဲ့အနာရှိလို့သူကအဲ့ဒီအနာကိုကင်ထွက်တာပဲအဲ့တော့ကျွန်တော်တို့ကအဲ့လိုသူတိုးဆွဲတာမခံရင်ဘူးသူသိဟိုအပေါ်ဒီနဲ့ကျွန်တော်တို့စီးပွားရေးအကျိုးမြတ်ထောက်တာတွေမခံရင်ဘူးဆိုရင်ကိုယ့်အနာတွေကြောက်အောင်လုပ်လေကိုကအနာအဆာတွေရှိနေတဲ့အခါမှာကျွန်တော်တို့အာသာကိစ္စအနောက်ဘက်ကနော်ဘင်္ဂလီကိစ္စဆိုလို့ရှိရင်လေကုလသမဂ္ဂမှာသူ့ပဲတော့အားကိုးနေရတာလေ ICJ ခေါ်ပြီဆိုတဲ့အချိန်မှာအလုံးသိကြပါလိမ့်မယ်ဟိုရှင်းပြနေကိုဖိတ်ပြီးတဲ့အခါကျတော့တခါတည်းဒီဟိုကျွန်တော်တို့နောက်မှဆိုးဆိုးဝါးဖြစ်လာလို့ရှိရင်ကုလသမဂ္ဂမှာတာဝန်ပေးဖို့တောင်းမှာ
ဟုတ်ကဲ့
ဒါပြောတဲ့စိတ်ချနော်စိတ်ချခင်ဗျာဒီကကခင်ဗျားတို့ရဲ့မဟာပြာအကျိုးစီးပွားရုပ်ကနောက်ဆုံးဘူကာဝယ်ပေးမှာသူကတိပေးလိုက်တယ်။နော်အဲ့ပြောချင်တဲ့သဘောကကျွန်တော်တို့ကထပ်မှာခတ်တင်နေရချင်တယ်ဆိုလို့ရှိရင်နော်အလိုက်ပြင်ထပ်ထံပြီးတော့ကိုယ့်ရဲ့ပြဿနာတွေကိုပြေလည်အောင်ပြင်ရှင်းကိုယ်တိုင်ရင်းသားတွေရှင်းရှင်းမှာကိုဖက်ဒရယ်တောင်းတာတောင်းမှာဖက်ဒရယ်ဘူဗျာပြောဖို့ဟာကိုကတက်နဲ့ဟိုအနေရ NLD နဲ့ရပဲညှိညွတ်ဘူး
ဟုတ်ကဲ့ဒီနေရာမှာဟုတ်ကဲ့ကျွန်တော်အဲ့ဒါကိုဆက်မေးမယ်မိကုန်ပါပဲသူကမီဒီယာတွေကလည်းဝေဖန်ကြတယ်မြန်မာနိုင်ငံအနာပိုင်းတွေမှာဒီတိုင်းရင်းသားပြဿနာအထူးသဖြင့်အေအင်းနဲ့ဖြစ်နေတဲ့ပြဿနာနဲ့ပတ်သက်ပြီးတော့ဘယ်လိုကင်ပယ်ဖြစ်ရှင်းမယ်ဆိုတဲ့မဟာဗျူဟာတရားမရှိဘူးလို့ဆိုကြပါတယ်ဆိုတော့စီးစင်းတဲ့မဟာဗျူဟာကဘယ်လိုမျိုးလဲခင်ဗျာ
ငငယ်ဆွေးနွေးပွဲမှာသူတို့လက်ခံဖို့လိုတယ်ဒါကြတော့နာအားလုံးလိုလာတဲ့ဖက်ဒရယ်စီနဲ့ကိုသွားဖို့ဖက်ဒရယ်ပြင်ဆင်ရေးကိစ္စပါတယ်အဓိကချုပ်လိုက်လို့ရှိရင်တော့ဖြစ်နေတ
ယ်ကျွန်တော်ပြောနေတာကအစိုးရနဲ့တက်မတော့အနာရှိရဲ့အပိုင်ငွေပြောတယ်တိုင်းသားလက်နက်ကိုင်အင်အားစုရဲ့အဖျားခေါ်ဒီကိစ္စကညီညာစွာပြည်လည်နိုင်ရေးကိုဥတီစီမဲ့မဟာပြည်အပြတ်မချမှတ်သင့်ဘူးလားအခုဖြစ်နေတာကတော့စီရင်အင်အားအလေးသာမှပဲလေးလေးစားစားဆက်ဆံခြင်းခံရရဲဆိုတဲ့အစီအစဉ်နဲ့ပဲလှုပ်ရှားနေရလို့ကျွန်တော်ထင်ပါတယ်ဆိုတော့ဒီဟာတဲ့ပူပြီးထိရောက်စေမဲ့နှစ်ဖက်ပေါင်းစည်းသင်းမြတ်နိုင်စေမဲ့ဆွေးနွေးနိုင်နိုင်မဲ့မဟာဗျူဟာတရားကိုဘယ်လိုချမှတ်သင့်ကြရတိုင်းသားပြည်ပကောတိုင်းသားလက်နက်ကိုင်အဖွဲ့ရော
တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်မှပြောလို့ရှိရင်လေဖက်ဒရယ်စနစ်ကိုသွားမယ်ဆိုတော့ဒီမူရအမြင်လောက်ပဲရှိတယ်သူတို့မှလည်းဘုံသဘောတူထားတဲ့ဖွဲ့စည်းပုံစီရင်လိုချင်တဲ့အပန်းနိုင်ဆိုတာကမရှိဘူးဒီသဘောတူညီချက်တွေကိုရပြီဆိုတဲ့အခါမှာလက်နဲ့စွန့်ဖို့လက်နဲ့စွန့်နေဆိုတာကတော့တခုသေးတော့တတ်မတော်ဖြစ်နေပြောင်းလို့တတ်မတော်ဖြစ်ဖို့ဆိုတဲ့ကိစ္စကလည်းကျွန်တော်တို့လွန်လွန်နဲ့စွန့်ရင်ကြမှာမဟုတ်ဘူးလက်နဲ့စွန့်လိုက်လို့ရှိရင်လက်နဲ့နိုင်ငံရေးအာဏာတနပြောင်းသွားတာအဆက်လာတာဖြစ်တယ်ဆိုတော့မော်ဒီတုံးရဲ့အဲဒီသဘောတရားကိုလက်ကျင်ထားခေါင်းထဲမှာဝင်နေတဲ့ဒီဖွဲ့စည်းတွေအနေနဲ့ကဒီဟာနဲ့ပတ်သက်ပြီးတော့ဒီလိုလာတဲ့မှန်ချက်ရပြီဆိုလို့ရှိရင်ဒီတကူကြီးတော့တမတော်ဖြစ်ဖို့တော့ကတရုတ်ပြည်ရဲ့အကူအညီတရုတ်ပြည်ရဲ့ဖိအားပေးမှုဆိုလိမ့်မယ်။ဒါမှမဟုတ်တရုတ်ပြည်နဲ့ဆက်ဆံရေးရလဲတောက်လျှောက်ကျွန်တော်တို့အစိုးရတမတော်တွေကကောင်းနေဖို့လိုတယ်။သူကကျွန်တော်တို့အပေါ်မှာယုံကြည်စိတ်ရှိမှသူကလည်းစေတနာကောင်းနဲ့ပူညီမှာအဲ့ဒါလို့မဟုတ်လို့ရှိရင်ကျွန်တော်တို့တိုင်းပြည်ကငြိမ်းချမ်းရေးရလဲဝေးနေမယ်ကို့အနာကလည်းဘယ်တော့မှပြောင်းမှာမဟုတ်ဘူး
။ကျေးဇူးတင်ပါတယ်ဦးရတော်
။ဟုတ်တယ်ပါဗျာ
။အမျိုးသားတွေအသက်65နှစ်ကျော်လာပြီဆိုရင်သတိထားရမယ့်ကင်ဆာရောဂါတစ်ခုကတော့စီဂျေးကင်ဆာရောဂါပဲဖြစ်ပါတယ်။မိသားစုမျိုးရေးထဲမှာစီဂျေးကင်ဆာရောဂါဖြစ်ဖူးတဲ့သူရှိပြီးမိမိရဲ့ခန္ဓာကိုယ်လေးချိန်ကလည်းအဝလွန်နေတဲ့အနေအထားမှာရှိနေတဲ့ဆိုရင်အသက်50ကျော်လာတဲ့အခါစီဂျေးကင်ဆာရောဂါကိုသတိပြုစစ်ဆေးသင့်တယ်လို့သိရပါတယ်။စီဂျေးကင်ဆာရောဂါဖြစ်အောင်ဘလို့အချက်တွေကတွန်းအားဖြစ်စေနိုင်မှာတယ်လို့မေးကြည့်တဲ့အခါအထွေထွေရောဂါအထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။ချက်3ချက်ကတော့မျိုးသားတွေအနေနဲ့စီဂျေးကင်ဆာဖြစ်နိုင်ခြေများတဲ့အချက်တွေကဆရာတို့ပြုပြင်ကြောင်းလဲလို့မရနိုင်ဘူး။နော်အသက်ကြီးလာတာလည်းပြုပြင်ကြောင်းလဲလို့မရဘူး။ဗီဇပါလာတာကိုလည်းပြုပြင်ကြောင်းလဲလို့မရဘူး။မျိုးရိုးမှာကင်ဆာရှိတာကိုလည်းကြောင်းလဲလို့မရဘူး။နော်ဒါပေမဲ့ဒီလိုရှိတဲ့လူတွေမှာတော့ဆရာတို့ကဒီယောဂရှာဖွေရေးစောစောစီသိရှိရေးအတွက်ကိုဂရုပြုရမယ့်အချက်တွေမှာထည့်ထားတယ်ပေါ့နော်။အခုပြောမယ်ဒီစီဂျေးကင်ဆာဖြစ်နိုင်ခြေများတဲ့အချက်တွေကတော့ပြုပြင်ကြောင်းလဲလို့လည်းရတယ်။ဒါကိုလိုက်နာဆောင်ရွက်မယ်ဆိုရင်စီဂျေးကင်ဆာဖြစ်နိုင်မျိုးကိုရှော့ချနိုင်မှာဖြစ်တဲ့အတွက်ဒီအချက်လက်တွေအရေးကြီးတယ်ပေါ့နော်အထူးသဖြင့်တော့ဒီစီဂျေးကင်ဆာကြီးဖြစ်နိုင်ကြီးများတဲ့အချက်ထဲမှာဘာချက်တွေပါလဲဆိုတော့အစားအသောက်နေထိုင်နေပါတာပေါ့နော်အဲ့တော့နံပါတ်1ကတော့ဒီညီတဲ့အသားတွေ နော်နေတဲ့သားဆိုရင်တော့မြန်မာပြည်နားလည်အောင်ပြောမယ်ဆိုရင်တော့ခြေလေးချောင်းသားပေါ့ခြေလေးချောင်းသားများများစားတဲ့လူတွေမှာစီးကျိတ်ကင်ဆာဖြစ်ပွားမှုတော့များတယ်ဆိုတာတွေ့ထားတယ်နောက်တစ်ခုကတော့အသီးရွက်စားသောက်မှုနည်းတာတွေပါပါတယ်ပြီးရင်ဒီကိုယ်လက်လှုပ်ရှားမှုနည်းခြင်းတို့အဝလွန်ခြင်းတို့နော်ဆေးလိပ်တောက်ခြင်းနော်ဆေးလိပ်တောက်ခြင်းဟာဒီအဆုတ်ကင်ဆာပြင်တခန္ဓာကိုယ်တစ်ကိုယ်လုံးမှာရှိတဲ့ကင်ဆာတွေဖြစ်များတဲ့ထဲမှာစီးကျိတ်ကင်ဆာလည်းဆေးလိပ်တောက်တာနဲ့ဆက်ဆက်မှုရှိတယ်ဆိုတာတွေ့ရှိထားပါတယ်ဒါကြောင့်ဒါတွေကစီးကျိတ်ကင်ဆာကိုဖြစ်ပွားမှုများစေတဲ့အကြောင်းရင်းထဲမှာပါဝင်နေတယ်ပြီးတဲ့အခါကျတော့ဒီစီးကျိတ်နီးတွိုက်မှာဖြစ်တဲ့ယောဂမျိုးစားတွေပေါ့နော်ဥပမာစီးကျိတ်အရင်ငငယ်ကစီးကျိတ်ရောင်တဲ့ယောဂရပွင့်ကြီးလိုက်စီးကျိတ်ကင်ဆာဖြစ်ဖို့ရာခိုင်နှုန်းများတယ်နောက်တစ်ခါဒီလေငါမတစ်ဆင့်ကူးဆက်တဲ့ယောဂတွေပေါ့နော်အဲ့တော့ဒါကာလာသားယောဂတို့လိုမျိုးဂနိုရီယာနော်ဂနိုယောဂတို့လိုမျိုးစသည်အားဖြင့်ယောဂတွေဖြစ်ဖူးတယ်ဆိုရင်ကြီးလာတဲ့အခါမှာစီးကျိတ်ကင်ဆာဖြစ်ပွားမှုများတာကိုတွေ့ရတယ်
စီးကျိတ်ရောင်ယောဂကိုခံစားမှုတွေတွင်လည်းလိမ္မာတစ်ဆင့်ကူးဆက်တဲ့ယောဂရှိသူအမျိုးသားတွေဟာလည်းအသက်ကြီးလာတဲ့အခါစီးကျိတ်ကင်ဆာယောဂဖြစ်နိုင်တာကြောင့်သတိထားဖို့လိုတယ်လို့တွေ့ရပါပဲ။တရိတ်ဆန်စီတွေကိုလျှော့ချစားသုံးနေပြီးခန္ဓာကိုယ်လေးချိန်ကိုကျန်းမာရေးနဲ့ညီညွတ်တဲ့အနေအထားတွေမှာထိန်းသိမ်းထားရမှာပါ။စီးကျိတ်ယောဂဖြစ်ဖို့အခွင့်အရေးနဲ့တောင်းဘလူးချက်တွေကိုလိုက်နာလှုံ့ဆော်သင့်ပါလေလို့မိကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါပါတယ
်။စီးကျိတ်ကင်ဆာဖြစ်နိုင်ခြေများတဲ့အကြောင်းတွေကိုရှောင်ကြဉ်မယ်ဆိုရင်စီးကျိတ်ကင်ဆာဖြစ်ပွားမှုနှုန်းကိုရှော့ချကာကွယ်နိုင်မှာဖြစ်ပါတယ်အဲ့တော့နံပါတ်1အရေးကြီးတာကတော့အစာအသောက်ဖြစ်ပါတယ်အသီးရွက်အသီးနှံတွေကိုခါတိုင်းတက်ပို့ပြီးတော့စားသုံးပေးဖို့လိုပါတယ်ကိုယ်လက်လှုပ်ရှားဖို့လိုပါတယ်ဆေးလိပ်မတောက်ဖို့လိုပါတယ်เนาะအဝမလွန်ဖို့မိမိရဲ့ခန္ဓာကိုယ်အလေးချိန်ကိုသတ်မှတ်ထားတယ်ကျန်းမာရေးကိုယ်လေးချိန်မှာထိန်းသိမ်းထားဖို့လိုပါတယ်အဲ့တော့ကိုယ့်ရဲ့အရက်နဲ့ကိုယ့်ရဲ့ပေါင်ညီနဲ့ကိုအချိုးချလိုက်မယ်ဆိုရင်ခန္ဓာကိုယ်သေတိစနှုန်းက25အောက်ရှိအောင်ထိန်းသိမ်းထားနိုင်မယ်ဆိုရင်စီးကျိတ်ကင်ဆာကိုလည်းကာကွယ်ရာရောက်ပါလိမ့်မယ
်အသက်90ဝန်းကျင်ကိုရောက်လာတဲ့အခါစီးကျိတ်ကင်ဆာရောဂါအစပြုနေခြင်းရှိမရှိကိုစောစောစီးသိရှိအောင်ကျန်းမာရေးစစ်ဆေးမှုတွေအချိန်မှန်ပြုလုပ်ပေးတင်တယ်လို့သိရပါဗျ။ယောဂါကိုစောစီးသိရှိအောင်ဖော်ထုတ်စစ်ဆေးပြီးကုသမှုတွေကိုအချိန်မီလုပ်ဆောင်တင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအကြံပေးပါဗျ။
အဲ့တော့စီးကျိတ်ကင်ဆာလည်းတခြားကင်ဆာတွေလိုပဲစောစီးစွာသိရှိမယ်ဆိုရင်ကုသပြောင်းတင်နိုင်ပါတယ်။ဒါကြောင့်မလို့စီးကျိတ်ကင်ဆာကြီးဖြစ်နိုင်ရည်များတဲ့သူတွေနော်မျိုးရိုးမှရှိတဲ့သူတွေဆိုရင်အသက်45နှစ်ကျော်ကစပြီးတော့စစ်ဆေးတင်နေ။အဲမျိုးရိုးမရှိတဲ့တန်ပံမျိုးသားတွေဆိုရင်လည်းအသက်50ကျော်ကနေစပြီးတော့ဒီစီးကျိတ်ကင်ဆာရှိမရှိကြိုတင်စစ်ဆေးတင်နေ။အဲ့တော့ကြိုတင်စစ်ဆေးရဲဆိုတာသူ့မှာဘာလက္ခဏာမှမရှိခင်မှာစစ်ဆေးတာဟုတ်ဆရာကကြိုတင်စစ်ဆေးခြင်းလို့ခေါ်တယ်ပေါ့နော်။သွေးထဲမှာစစ်ဆေးခြင်းနဲ့စိုးကနေလက်ညှိုးထည့်ပြီးတော့ဆန်းသက်စစ်ဆေးခြင်းဆိုတဲ့နီးနီးနဲ့ပေါင်းဆက်စစ်ဆေးဖို့လိုပါတယ်။ဒါကြောင့်ဆရာဝန်ရဲ့ညွှန်ကြားချက်နဲ့ညီဆိုတွင်မှာလက်ထည့်ပြီးစမ်းသပ်စစ်ဆေးမယ်။သွေးထဲမှာ PSA လို့ခေါ်တဲ့ Prostate Specific Antigen လို့ခေါ်တဲ့ကျူးမာမကအမျိုးအစားကိုစစ်ဆေးမယ်ဆိုလို့ရှိရင်ဆရာတို့ကဒီကို့မှာစီးကျိတ်ကင်ဆာဖြစ်နိုင်ကြများမများနဲ့ဆက်လက်ဆောင်ရွက်ရန်နော်စစ်ဆေးဖို့လိုမလို့ဆိုတာဆရာတို့သိရှိလာမှာဖြစ်ပါတယ်
။စီးကျိတ်ကင်ဆာယောဂါဟာအမျိုးသားတွေမှာအဖြစ်များတဲ့ကင်ဆာယောဂါအမျိုးအစားတစ်ခုဖြစ်တာကြောင့်အမျိုးသားတွေအနေနဲ့အသက်50ပတ်ဝန်းကျင်ကိုရောက်လာတဲ့အခါမှာစီးကျိတ်ကင်ဆာယောဂါအစပြုနေခြင်းရှိမရှိဆိုတာကိုစစ်ဆေးဖို့တုတ်ကူတာပြုလို့တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပ
ါဒီကတော့ VO ရဲ့တပတ်တွင်းအားကစားစီစဉ်ကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာယောဘဘောလုံးပွဲကြီးနဲ့စတင်ပါတယ်ဂျာမနီမှာတော့ဘိုင်အန်မြူနစ်အသင်းကရှုံးထွက်ဖလားကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်ဂျာမန်ရှုံးထွက်ဖလားဖိုင်နယ်ကိုဇူလိုင်လ4ရက်နေ့ကဘာလင်မှာကစားကြတာမှာဘိုင်အန်မြူနစ်ကဘေးယားလေဗာကူဆင်ကို4ဂိုးနှကိုးနဲ့နိုင်ပြီးတော့ပိုဆွဲသွားတာပါဒါကြောင့်ဘိုင်အန်မြူနစ်ဟာပြည်ရဲမတ်ဘေးချန်ပီယံဆုရောရှုံးထွက်ဖလားပါရသွားခဲ့ပါတယ်ဒါဘိုင်အန်အတွက်တော့ဂျာမန်ရှုံးထွက်ဖလားကိုအချိန်30မြောက်ရတာဖြစ်ပြီးတော့အများဆုံးစံချိန်တင်လိုက်တာဖြစ်သလိုတရားစီထဲမှာဘွန်ဒစ်လီဂါနဲ့ရှုံးထွက်ဖလားနှစ်ခုလုံးကိုလည်း73ကြိမ်မြောက်ရလိုက်တာဖြစ်ပါတယ်။ဘန်နီပြာဟန်စီဖလိတ်ကတော့
was ist ja ist einfach eine tolle Sache, eine tolle tolles Erlebnis so hätte natürlich gerne gehabt, dass die Fans natürlich dabei sind.
ခုလိုနိုင်ရပြီပြည်တွင်းဖလားနှလုံးရလိုက်တာအရင်ပြောပါတယ်။ပိတ်သက်တွေကိုလည်းရှိသိချင်ပြီးပိတ်သက်တွေနဲ့ဆိုရင်တော့ပိုကောင်းမှာပေါ့။ဘာလို့လဲဆိုတော့ပိတ်သက်တွေနဲ့ဒူအောင်ပွဲခံရတာကတခြားဘာနဲ့မှမတူဘူးလေ။
ဘိုင်အန်မှုဆောင်ရာရှိချုပ်ကောင်းဟိန်းရူမနီဂါကလည်းအသင်းသားတွေနီးပြတွေနဲ့ဖေးအဖွဲ့ပါဝဲတခြားဝန်ထမ်းတွေအကုန်လုံးကိုကျေးဇူးတင်တယ်ဆိုပြီးတော့လည်းပြောပါတယ်။ဒီရင်ဖလားနှလုံးကိုရလိုက်ပြီးဖြစ်တဲ့အတွက်ဘိုင်အန်အသင်းဟာဒီနေ့ဖလား၃လုံးရနိုင်တယ်ဆိုတဲ့မျှော်လင့်ချက်တွေလည်းပိုဖြစ်လာနေပါတယ်။ ဖေလာနီကမှာတော့မပေးပွဲပြီးဖို့၄ပွဲပဲကျန်ပါတော့တယ်34ပွဲအပြီးမှာ Real Madrid က88မှတ် Barcelona က83မှတ်နဲ့ Real က4မှတ်သာနဲ့ရှေ့ကဦးဆောင်နေပါတယ် Virus ကြောင့်ဘောလုံးပွဲတွေမနာခင်မှာ Barcelona ကဇယားထိပ်မှာရှိနေခဲ့ပေမဲ့ La Liga ပွဲတွေပြန်ဆပြီး9ပွဲကစားပြီးချိန်မှာပဲ Barcelona ဟာ4ပွဲနိုင်3ပွဲတည်ကြပြီးတော့ဇယားထိပ်ကနေဒုတိယနေရာကိုရှော့ကြပြီးတော့ Real ကချန်ပီယံဖြစ်ဖို့အလေးသာသွားခဲ့တာပါအချိန်ထဲမှာပဲဘာစလိုနာအသင်းမှာပြဿနာတွေရှိနေပြီးတော့မက်ဆီလည်းသင်းတဲ့စာချုပ်တိုးကိစ္စကိုလက်မှတ်မထိုးပဲအသင်းကနေထွက်မယ်ဆိုတဲ့အသံတွေလည်းကျဲကျဲလောင်လောင်ထွက်နေပါတယ
်သူကစ်ဒိုဆန်ဂျီမစ်တန်ထရနာဒိုစတူနာရမင်နာရလစီယိုဒွန်ဇာ
ဒါမဲ့ဘာစလိုနာဥက္ကဋ္ဌဂျိုးဇက်ဘာတိုမူကတော့မက်ဆီဟာဘာစလိုနာအသင်းကနေတခြားကိုပြောင်းမှာမဟုတ်ပဲဘာစလိုနာမှာပဲကစားသမားဘဝကိုအဆုံးသတ်မှာဖြစ်တယ်လို့လည်းဗီလာရီယိုကိုနိုင်တဲ့ဖွဲအပြီးမှာစပိန်ရုပ်သံလိုက်မူဗီစတာကိုပြောလိုက်ပါတယ်။မက်ဆီကဘာစလိုနာခွင့်လဲလူဟောင်းရှာဗီကိုနီးပြမခန့်ရင်အသင်းပြောင်းဖို့ပြင်ဆင်နေပြီးရှာဗီကိုနီးပြခန့်ဖို့ခေါ်နေတယ်လို့အစောပိုင်းကတော့သတင်းတွေဖော်ပြပါတယ်။ဒါမဲ့လည်းအဲ့လိုသတင်းတွေထွက်နေချိန်မှာပဲရှာဗီကတော့ကာတာကအယ်ဆာရက်အသင်းနဲ့2021အထိတက်တန်းတိုးလိုက်တယ်လို့အယ်ဆာရက်ကပြောပါတယ်ခင်ဗျာ။ဘောလုံးသမားအပြောင်းရွှေ့သတင်းတွေမှာတော့ဘိုင်အန်မြူးနစ်အစင်းကမက်ဆီဒီအစင်းမှာကစားနေတဲ့ဂျာမနီတောင်ပံကစားသမားလရိုက်ဆာနေကိုဝယ်လိုက်ပါတယ်။ဘိုင်ယန်ကဒီဆာနေကိုယူရို55သန်းပေးပြီးဝယ်လိုက်တာဖြစ်ပြီးတော့ငါးနှစ်စာချုပ်ချုပ်လိုက်တယ်လို့ဆိုပါတယ်။ဆာနေကတော့သူ့ရည်မှန်းချက်အတွက်ဘိုင်ယန်ကိုပြောင်းလာတာလို့ပြောပါတယ်
။ Von Anfang an, wo wir dann halt die Gespräche geführt haben, die waren sehr gut. Der ganze Plan, den die mir vorgeschlagen
haben. ကျွန်တော်ရည်မှန်းချက်ကရှင်းပါတယ်။စုပလာရီအများကြီးရရှိဖို့ပါပြီးတော့အဲ့ဒီတဲမှာချန်ပီယံလိဂ်ကထိပ်ဆုံးကပါပါတယ်ချန်ပီယံလိဂ်ကိုကျွန်တော်တခါမှမနိုင်ဘူးသေးတယ်လို့လူတိုင်းကလည်းဒါကိုရာဘူးကျင်ပါတယ်ဒါကြောင့်ချန်ပီယံလိဂ်ကကျွန်တော်တို့အကြီးဆုံးရည်မှန်းချက်ဖြစ်ပါတယ်ပြီးတော့နီးပြဖလစ်ကိုလည်းဂျာမနီ U21 အသင်းကလေးကစသပြီးကျွန်တော်တို့ရဲ့ဆက်ဆံရေးကလည်းကောင်းပါတယ်သူကျွန်တော်စီကဘာလို့ကျင်တယ်ဆိုတာကိုသိတယ်လို့အလို့အတူတွဲပြီးလုပ်နိုင်မယ်လို့ထင်ပါတယ်
စာနေဟာမန်စီးတီးနဲ့အချင်းနဲ့ဘောလုံးရာသီမှာစာချုပ်တက်တန်းကုန်မှာဖြစ်ပြီးမန်စီးတီးဘက်ကစာချုပ်တက်တန်းတိုးဖို့နှစ်ကြိမ်သုံးကြိမ်ကန့်လန့်ခဲ့ပေမဲ့သဘောမတူတာကြောင့်ရောင်းချဖို့ဖြစ်လာခဲ့တာဆိုပြီးတော့မန်စီးတီးနီးပြပက်ဂေါ်ဒီယိုလာကလည်းပြောပါရယ်အချိန်ထဲမှာပဲမန်ချက်စတာယူနိုက်တက်ကလည်းစာဗီယာခွဲတဲ့လူမက်ဒစ်ကိုနောက်ထပ်နှစ်နှစ်စာချုပ်တက်တန်းတိုးလိုက်ပါတယ်ဒါကြောင့်မက်ဒစ်ဟာမန်ယူတင်းမှာ2023ခုနှစ်အထိရှိသွားမှာဖြစ်ပါတယ်ခင်ဗျာအဆောပိုင်းမှာတော့တရုတ်နိုင်ငံကနာမည်ကြီးအိုလံပစ်နဲ့ကမ္ဘာကျက်တောင်ချန်ပီယံလင်ဒန်ဟာကျက်တောင်ကစားတာကနေအနားယူလိုက်ပါပြီ။2000ခုနှစ်ကနေ2020အထိနှစ်ပေါင်း20ကြာကစားပြီးတဲ့နောက်သူ့အနေနဲ့အခုချိန်မှာလက်ရွေးစင်အသင်းကအနားယူဖို့အချိန်ရောက်ပြီဖြစ်ကြောင်းပြီးတော့သူ့ရဲ့အသက်က38နှစ်ရှိဖြစ်တဲ့အတွက်ခန္ဓာကိုယ်ကြံ့ခိုင်မှုကမလိုက်နိုင်တော့တဲ့အတွက်အနားယူဖို့ဆုံးဖြတ်လိုက်တာဖြစ်တယ်ဆိုပြီးတော့တရုတ်လူမှုကွန်ရက်ဆောင်ရွက်တာဖြစ်တဲ့ဝေဘိုမှာစနေနေ့ကကြေညာပါတယ်။တရုတ်ကျက်တောင်အဖွဲ့ချုပ်ကလည်းသူအနားယူမဲ့ကိစ္စကိုသဘောတူလိုက်တယ်လို့ပြောပါတယ်။လင်ဒန်ဟာ2008ဘေကျင်းအိုလံပစ်နဲ့2020လန်ဒန်အိုလံပစ်ပြိုင်ပွဲရဲ့အမျိုးသားတဦးချင်းကျက်တောင်ပြိုင်ပွဲမှာရွှေတံခိုးတွေရခဲ့သလို2006ကနေ2013ခုနှစ်ကြားကဝါကျက်တောင်ချန်ပီယံဆုကိုလည်း၅ကြိမ်ရခဲ့ပါတယ်။လင်ဒန်ဟာအိုလံပစ်ကမ္ဘာကျက်တောင်ချန်ပီယံပြိုင်ပွဲပါဝင်ကဝါကျက်တောင်ပြိုင်ပွဲရဲ့အဓိကပြိုင်ပွဲ၉ခုစလုံးကိုအနိုင်ရဘူးတဲ့တဦးဒီသောကစားသမားလည်းဖြစ်ပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာတော့ရိုးရလက်ဝဲပွဲတွေကိုပြန်စတင်လိုက်ပါပြီ။ဘန်ကောက်မြို့ပြင်ကလက်ဝဲချိုးဝိုင်းနေမှာပြီးခဲ့တဲ့စနေနေ့ကပြန်ပြီးတော့စလိုက်တာပါ။ဒါပေမဲ့ဗိုင်းရပ်စ်ကူးစက်မှုတွေပြန့်မှာကိုခိုးရတဲ့အတွက်ပြည်သက်တွေမပါပဲထိုးသက်ခဲ့ကြပါတယ်။ပြည်သက်တွေမပါပဲထိုးခဲ့ရတာနဲ့ပတ်သက်ပြီးတော့ထိုင်းလက်ဝဲသမားတူခါတော်ဝတ်ကတော့
ครับมันก็เป็นแปลกๆอ่ะไม่เคยม
ีเสียงเชียร์เคยมีราคาอย่างนี้ปีนี้แต่มาบ่าวให้ทุยอ่ะล่ะก็ทําอยู่ป่ะถ้าโดยเลยสรเราเราก็ปีนี้แต่อาเบ้ดันนี่เนี่ยเว้ยทุทักขึ้นพูดอ่ะนี่อะคือจ้ะเราตลอดกูทุซันนี่ป่ะ
แล้วไอ้ปวยนี่เปลี่ยนซ่าย่าล่ะฮะละเวตมารีเนี่ยดายนี่ฮะสรเอยยัดดีเยด้วยนอกถ้าลุเสียอล้อมไม่ชื่อเยด้วยอะกูโหลเปลี่ยนซ่าไล่ตาผิดเลยสรพี่รอไทยละเวคอมเมดี้ญัญจายมูသဘုံဂျမားကပြောလိုက်တယ်ဆိုတာတင်ပြရင်လည်းပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီပါပဲဆုံးသက်လိုက်ပါတယ
်။အမေ
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။တရုတ်ကွန်မြူနစ်ပါတီဟာဟောင်ကောင်မှာတင်းကျပ်ပြင်းထန်တဲ့လူမျိုးရေးဥပဒေတည်ရက်ကိုချမှတ်လိုက်ပါတယ်။ဒီဥပဒေအရခွဲထွက်မှုအပြတ်မှောက်လုပ်မှုအကြမ်းဖက်မှုနိုင်ငံခြားတိုင်းပြည်တွေနဲ့ပူးပေါင်းမှုတွေပေါ်ကျေပြန့်ပြီးရှုပ်ထွေးတဲ့ပုံမှန်တွေနဲ့ထောင်ဒဏ်သက်သက်ထိပေးနိုင်တဲ့ရာဇဝတ်မှုတွေသတ်မှတ်ထားပါတယ်။ဒါရီဟာဒီမိုကရေစီရေလှောင်ရှားမှုကိုထိတ်လန့်သွားအောင်လို့ချင်းချောက်တည်အောင်မှုရှိပါတယ်။ဥပဒေပြဋ္ဌာန်းပြီးတဲ့နောက်အချိန်တိုအတွင်းမှာပဲဟောင်ကောင်တက်ကြွလှူရှားသူဂျိုရှူအာဝေါင်းဟာသူတောင်းယူထားတဲ့ဒီမိုစစ်တိုဒီမိုကရေစီလိုလားတဲ့နိုင်ငံရေးပါတီရဲ့အထူးထူးအတွင်းမှုကနေပြီးတော့အနားယူပြီးပါတီကနေပြီးတော့ထွက်သွားပါတယ်။နေသန်လောနဲ့အက်ဂနက်စ်ချောလိုအခြားအဖွဲ့ဝင်တွေလည်းအလားတူနှုတ်ထွက်သွားကြတာမို့လို့ပါတီဟာဖျက်ရတော့မယ်လို့ကြေညာခဲ့ရပါတယ်။ဒီဥပဒေတရားဆိုရင်တော့မနစ်ကဟောင်ကောင်မှာဖြစ်ခဲ့တဲ့ဆန္ဒပြမှုတွေကိုဥပဒေအရပြစ်ပြီးအရေးယူနိုင်ပါတယ်။ဒါပေမဲ့လည်းဟောင်ကောင်ကိုဗြိတိန်ကနေပြီးတော့တရုတ်ပြည်သူသမ္မတနိုင်ငံကိုဆွဲပြီးခဲ့တဲ့23နှစ်မြောက်နှစ်ပတ်လည်နေ့ဇူလိုင်လ1ရက်နေ့မှာတော့ဆန္ဒပြသူတွေဟာဟောင်ကောင်လမ်းမတွေပေါ်ထွက်လာခဲ့ပါတယ်။ဒီလေပိုင်းမှာတော့ဟောင်ကောင်ရဲ့အဲ့ဒီလုံခြုံရေးဥပဒေတင်တဲ့ပထမဦးဆုံးလူတဦးကိုအရေးယူဖမ်းဆီးလိုက်တယ်လို့ဟောင်ကောင်ရဲကကြေညာပါတယ်။ဟောင်ကောင်လွတ်လပ်ရေးစာလမ်းပါဆိုင်ပုတ်ကိုကန်ဆောင်ခဲ့သူလူတဦးဖြစ်ပါတယ်။အခုဒီပြသလိုက်တဲ့ဥပဒေတင်ဟာဟောင်ကောင်လူတို့ကိုတစ္ဆာမဲမှုတရားဖြစ်တယ်လို့ပဲတရုတ်ကွန်မြူနစ်ပါတီကနိုင်ငံတကာကိုပေးထားတဲ့ဂတိကဝတ်တွေကိုလည်းဖြစ်ပယ်လိုက်တာရှင်းပါတယ်။ကုလသမဂ္ဂပတ်တန်းဖြစ်ထားရှိတဲ့1984ခုနှစ်တရုတ်ဗြိတိန်ပူးတွဲကြေညာချက်အရဟောင်ကောင်ကို150ကျားလွတ်လပ်ခွင့်ပေးထားမယ်လို့ CCP တရုတ်ကွန်မြူနစ်ပါတီကကြေညာပေးခဲ့ပေမဲ့အခုတော့23နှစ်ပဲလိုက်လာတယ်လို့အမေရိကန်နိုင်ငံရေးဝန်ကြီး Mike Pompeo ကသူ့ရဲ့ကြေညာချက်မှာဖော်ပြပါရယ်ဟောင်ကောင်ရဲ့စီးပွားရေးနဲ့နိုင်ငံရေးလွတ်လပ်ခွင့်နဲ့လုပ်ပိုင်ခွင့်တွေကိုဘေကျင်းအစိုးရကဖျက်ဆီးလိုက်ချိန်မှာအမေရိကန်ပြည်သူအနေနဲ့ဒီတိုင်းကြည့်နေတာတော့မဟုတ်ပါဘူးဟောင်ကောင်ကိုယ်ပိုင်အုပ်ချုပ်권ကိုထိခိုက်စေမှုမှာတာဝန်ရှိတဲ့ CCP တရုတ်အရာရှိတွေကိုအမေရိကန်ပြည်ထောင်စုကနေပြီးတော့ပြည်ဝင်권ဗီဇာကတ်တတ်မှုတွေနဲ့ရေးယူလိုက်ပါတယ်။ဒါ့အပြင်သမ္မတဒေါ်နယ်ထရမ့်အနေနဲ့လည်းဟောင်ကောင်ကိုပေးထားတဲ့အထူးအခွင့်အရေးဆိုင်ရာမူဝါဒတွေကိုချွင်းချက်တချို့နဲ့ပယ်ဖျက်သွားဖို့ရှိနေပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လွတ်လပ်မှုကိုမြန်လို့တဲ့ဟောင်ကောင်ပြည်သူတွေနဲ့တူဆက်ပြီးတော့ရည်တည်သွားမှာဖြစ်တယ်လို့ဟောင်ကောင်မှာဒီနေ့ချိန်ထိခွင့်ပြုရရှိထားတဲ့လွတ်လပ်စွာပြောဆို권၊ရင်းလွတ်လပ်ခွင့်၊လွတ်လပ်စွာစုယုံခွင့်နဲ့တရားဥပဒေစိုးမိုးရေးတွေကိုကျုပ်ကထိပါလာတဲ့ပုံမှာအမေရိကန်ကတုံ့ပြန်တော်မှာဖြစ်တယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးပေါမ်ပီယိုကပြောပါတယ်။ဒီကနေ့ကတော့ဟောင်ကောင်အတွက်ရောလွတ်လပ်မှုမြန်လို့တဲ့တရုတ်နိုင်ငံတစ်ခွန်းကပြည်သူတွေအတွက်ပါဝမ်းနည်းစရာနေ့တစ်နေ့ပါပဲလို့လည်းနိုင်ငံရေးဝန်ကြီးပေါမ်ပီယိုကပြောဆိုခဲ့ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကြီးတင်ပြလို့ပြီးပါပြီ။ဆက်ချက်ပြီးလို့ Editorials VOA Washington DC 23230 USA ကိုစာရေးနိုင်ကြပါတယ်. www.voanews.com ဝင်ဆောင် editorials ကို email နဲ့ပို့နိုင်လို့23269913243ကိုဆက်နွယ်လေးပို့နိုင်ကြပါတယ်ရှင်
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရမှာ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့မေးစဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru ဆောင်းတို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုပြောပြပါမယ်အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကြောင့်ပြည်သူမှုအရေပြေလျော့လာတာကြောင့်စိတ်ဆက်လက်ချနေလို့ရပြီဆိုတာကလွဲမားတဲ့ပြောဆိုချက်ဖြစ်ပြီးတော့ဒီဗိုင်းရပ်စ်နဲ့ပတ်သက်ပြီးတိတ်ကိုအန်ဒရီဂျီဒီဆိုးရွားတဲ့တခြားကိစ္စတွေအများကြီးရှိတဲ့အတွက်အယူလွဲပြီးစိတ်အေးလေးမနေကြပါနဲ့လို့ကူးစက်ရောဂါဆိုင်ရာထိတဲ့ပညာရှင်ဒေါက်တာအန်တိုနီဖောက်ချီကအင်္ဂါနေ့မှာသတိပေးလိုက်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကလည်းအမေရိကန်ပြည်ထောင်စုနှုတ်ထွက်မှုစီစဉ်ထားတာဟာဖွံ့ဖြိုးတဲ့နိုင်ငံတွေအတွက်တိတ်ကိုဆိုးရွားတဲ့သက်ရောက်မှုတွေဖြစ်စေလိမ့်မယ်လို့တရုတ်နိုင်ငံကဒီကနေ့ဝေဖန်ပြောဆိုလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်တစ်ကမ္ဘာလုံးကလူသမားတွေဘယ်တော့မှမကြုံခဲ့ဘူးတဲ့အကျက်တဲကြီးနဲ့ရင်ဆိုင်နေရတယ်လို့ BBC ဆိုင်ရာလူသမားအဖွဲ့ ILO တွင်မှူးချုပ်ဂီးရိုက်တာကပြောပါတယ်။ရောက်ကိုရီးယားကောင်ဆောင်ကင်ဂျွန်နဲ့ထိပ်တီးအစည်းအဝေးဖြစ်နောက်တစ်ချိန်တွေ့ဖို့သူ့ဘက်ကလမ်းဖွင့်ထားတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ အမေရိကန်နဲ့ထပ်ပြီးဆွေးနွေးဖို့စိတ်ဝင်စားဘူးလို့မြောက်ကိုရီးယားကပြီးခဲ့တဲ့တစ်ပတ်အတွင်းနှစ်ကြိမ်ပြောခဲ့ပြီးတဲ့နောက်မှာပဲသမ္မတထရမ့်ကအခုလိုပြောလိုက်တာပါဒူဒူးမင်းညပဲရေဒီယိုအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA ပရိသတ်များနဲ့တော့မြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုစိတ်နှပြချမ်းသာကြသပြီးနေ့ရက်ဝေးကွာကြပါစေ VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ
This program has come to you from the Voice of America, Washington.